Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတွေ့တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဇူလိုင်လ26ရက်ကြာသပတေးနေ့ညပိုင်း9နာရီကနေ10နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မအမြသဇင်အောင်ကတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စုဖက်မှုကိုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နေပြီးဒုတိယရှင်နေရုပ်ကိုအရေးယူနိုင်ဖို့ Republican အောက်လွှတ်တော်အမတ်တချို့ကြိုးပမ်းနေပါတယ်။တရုတ်နိုင်ငံဘေကျင်းမြို့ကအမေရိကန်တန်ရုံပြည်ပမှာဒီနေ့လက်လုံဘုံတလုံးပောက်ခွဲရကဘုံထယ်လာတဲ့အမျိုးသားထိရိုက်ဒဏ်ရာရသွားပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာကတော့ရိုဟင်ဂျာပဋိပက္ခဖြေရှင်းရမှာအမေရိကန်ဘက်ကဥဆောင်ပြီးဆောင်ရွက်ဖို့ရိုဟင်ဂျာရေးဆောင်ရွက်သူတွေကတိုက်တွန်းကြပါတယ
်အမေရိကန်ဆိုတာကဦးဆောင်ပြီးတော့ရိုဟင်ဂျာချင်းတွေကိုရိုဟင်ဂျာပြည်နာကိုရှင်းပွက်တွက်မြန်မာဆိုတာနဲ့ engage လုပ်ပြီးတော့
ရိုဟင်ဂျာရေးလှုပ်ရှားသူဒေါက်တာဝေါ်ကာဦးရင်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဗဟိုဘဏ်ဥက္ကဋ္ဌဦးချော်ချော်မောင်ကိုနောက်ထပ်သက်တမ်း၅နှစ်ထပ်မံတာဝန်ထမ်းဆောင်ဖို့သမ္မတကတာဝန်ပေးမှုနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်ပေါ်နေတဲ့အကြောင်းဥရောပနိုင်ငံတွေမှာဒီကနေ့ကြာသပတေးနဲ့မနေ့ပြန်တောက်ကြနေ့မှာအပူချိန်တွေမြင့်တက်နေတာကြောင့်အပူရန်ကိုခံနိုင်အောင်လှုပ်ဆောင်နေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါအပတ်စဉ်ကဏ္ဍတွေမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုတင်ဆက်ပေးပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ကအကြေညာပေးကြပါအောင်ရှင်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုကိုအထူးစုံစမ်းစစ်ဆေးမှုကဖော်ထုတ်နေတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပြည့်ပြည့်စုံစုံတင်ပြဖို့ပြောက်ကွက်မှုလွတ်ထွန်းလုံနည်းနဲ့ညီဆောင်ရွက်ဖို့ပြောက်ကွက်မှုဆွဆွဲချက်တွေနဲ့ဒုတိယရှင်းနေချုပ်ရော့ဒ်ဟော့ဇန်စတိုင်းကိုအရေးယူနိုင်အောင်အောက်လွှတ်တော်မှာရှိတဲ့ Republican အမတ်တချို့မနေ့ကစတင်ကြိုးပမ်းကြပါတယ်။ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုတော့ရှင်းနေချုပ်ဂျက်ဆက်ရှင်ပြီးထွက်ပေးခဲ့ပြီးနောက်မှာပဲဟော့ဇန်စတိုင်းကတာဝန်ယူထားတာပါ။ဒုတိယရှင်းနေချုပ်ကတော့အထူးစုံစမ်းစစ်ဆေးရေးမှုဖြင့်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကြီးကဟောင်းရောဘတ်မူလာကိုတာဝန်ပေးခဲ့ပြီးစုံစမ်းစစ်ဆေးမှုတွေအတွင်းသမ္မတဒေါ်နယ်ထရန့်ရဲ့စီရင်ရေးဖွဲ့ဝင်တွေပါဝင်လူပေါင်း32ယောက်ကိုလည်းတရားစွဲဆိုအရေးယူထားပါတယ်။သမ္မတထရန့်နဲ့မဟာမိတ်တွေကတော့ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရာထိုးနှက်ချက်ဖြစ်ထက်ထက်လဲလဲပယ်ချပြောဆိုထားကြတယ်လို့2016ရွေးကောက်ပွဲမှာစီရင်ရေးဖွဲ့ကရုရှားနဲ့ပတ်သက်ဆက်နွယ်မှုမရှိကြောင်းလည်းညှင်းဆန်ထားပါတယ်။ဒီရည်ထနာလွတ်တော်ကိုသတင်းချက်လက်တွေမပေးဘဲထိန်ချန်ထားပြီးကွန်ဂရက်ဆာဆင့်ခေါ်လာကိုညှင်းဆန်တာပါဝင်လွတ်တော်ရဲ့လုပ်ငန်းတွေကိုလည်းဟန်တားလုပ်နေတဲ့အကြောင်းဒုတိယရှင်းနေချုပ်ကိုအရေးယူဖို့ကြိုးပမ်းရမှာပါဝင်သူတို့ဖြစ်တဲ့ Republican အောက်လွှတ်တော်အမတ် Mark Meadows က Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ Republican အမတ်နောက်တူဖြစ်တဲ့ Jim Jordan ကလည်းဒုတိယရှင်းနေချုပ်ကိုအရေးယူဖို့အချိန်တမီဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်တိုက်ခန့် Democrat Party ကအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကတော့သမ္မတကိုကာဝယ်ဖို့မမှန်မကန်ကျိုးပဲ့နဲ့လိုရဖြစ် Republican နေပေါ်ဝေဖန်ပြောဆိုခဲ့ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေသေးရာဖန်ဆီးထိန်းသိမ်းပြီးတကွဲတပြားဖြစ်နေတဲ့သားသမီးနဲ့မိဘ2500ကျော်ကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့တရားရုံးကနောက်ဆုံးသတ်မှတ်ထားတဲ့ဒီနေ့အကုန်ဆုံးတော့မှာဖြစ်ပါတယ်အမေရိကန်မိမေလုံချုံရေးဝန်ကြီးဌာနဝန်ကြီးခရစ်စတန်နီလ်ဆန်ကတော့သတ်မှတ်ရမည်ဆောင်ရွက်နိုင်မှာဖြစ်ကြောင်းလွှတ်တော်ကော်မတီတစ်ခုကိုမနေ့တုန်းကပဲပြောဆိုခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်စပိန်ဘာသာစကားပြောသူတွေရေးရာလွှတ်တော်ကော်မတီနဲ့တွေ့ဆုံမှုနဲ့ပတ်သက်လို့အမိမြေလုံချွေးဝန်ကြီးကအသေးစိတ်မပြောခဲ့ပေမဲ့တကယ့်ကိုရိုးရှိတဲ့ဆွေးနွေးမှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းလွှတ်တော်ကိုယ်စားလှယ်တချို့ကတော့တွေ့ဆုံမှုပေါ်မကျေမနပ်ဒေါသထွက်ခဲ့ကြပြီးသတ်မှတ်ရကိုမှီနိုင်မှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုခဲ့ကြတယ်လို့လည်းဆိုပါတယ်။ဒီမိုကရက်လွှတ်တော်မှတ်လူးဝစ်ကက်ထရက်ကတော့ဝင်းကြီးနီလ်ဆန်ဟာလူသားတို့ပေါ်ရာဇဝတ်မှုကျူးလွန်နေသူကလေးတွေကိုနှိပ်စက်နေသူလူမျိုးရေးခွဲခြားဆက်ဆံတဲ့သမ္မတထရမ့်အစိုးရမှပူးပေါင်းကြံစည်သူတို့အဖြစ်တွေ့ဆုံချိန်မှာဆွဆဲပြောဆိုခဲ့ကြောင်း AP သတင်းဌာနကိုပြောခဲ့ပါတယ်။တက္ကသပြည်နယ်ကိုစားပြုဒီမိုကရက်မတ်ဂျက်ခွင်းကက်စထရိုကလည်းအမိနေလုံချုံရေးဝင်းကြီးဌာနဝင်းကြီးဟာလူမျိုးရေးခွဲခြားသူအဖြစ်ဆွဆဲချက်ကိုညှင်းဆန်ခဲ့တယ်လို့မိသားစုတွေတကွဲတပြားဖြစ်နေတာကိုလက်ခံတဲ့သူမရှိကြောင်းပြောဆိုခဲ့တယ်လို့လည်းတွတ်တာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။တကယ်တော့သတ်မှတ်ထားတဲ့အချိန်ဖြစ်ဖို့နိုင်ပိုင်းတာချန်တော့တဲ့အချိန်မှာပဲအစိုးရကတော့၅နှစ်အထက်ကလေးထောက်နေရာလောက်ကိုမိသားစုနဲ့ပြန်ပေါင်းစည်းပေးခဲ့ကြအောင်ပြောခဲ့ပေမဲ့ပေါင်းစည်းပေးဖို့ကြံနေသေးတဲ့ကလေးရတဲ့ဘလောက်ရှိတယ်ဆိုတာကိုတော့တိတိကျကျမသိရသေးပါဘူးခင်ဗျာ
ဒ တရုတ်နိုင်ငံဘေကျင်းမြို့ကအမေရိကန်တန်ရုံအပြင်ဘက်မှာဒီကနေ့လက်လုံဘုံတစ်လုံးပေါက်ခွဲရာကဘုံတွေလာတဲ့အမျိုးသားထိခိုက်ဒဏ်ရာရသွားပါတယ်။ဘုံပေါက်ခွဲသူကတရုတ်နိုင်ငံအတွင်းမွန်ဂိုလီးယားဒေသကအသက်26နှစ်အရွယ်အမျိုးသားတူဖြစ်ကြောင်းလည်းဘေကျင်းမြို့ရဲ့တပ်ဖွဲ့ကတည်ပြုခဲ့တာပါ။မရှိမီပန်လုတ်တဲ့ရန်နဲ့ပြုတ်လုထားတဲ့ဘုံပေါက်ခွဲမှုကြောင့်ပေါက်ခွဲသူရဲ့လက်မှာဒဏ်ရာရသွားပါတယ်။ပြည်ဝင်ဗီဇာလျှောက်ထားသူတွေလူတွေမြင်းမြတ်ခံမှုတန်ရုံမှာတန်းစီဆောင်ဆိုင်နေတဲ့နေရာအနီးပေါက်ခွဲမှုဖြစ်ခဲ့တာပါ။ပေါက်ကွဲမှုဖြစ်ခဲ့ပြီးနောက်လူမှုကွန်ရက်တွေမှာထွက်ပေါ်လာတဲ့ဓာတ်ပုံတွေထဲမှာတော့ပေကျင်းမြို့ကအမေရိကန်တန်ရုံအပြင်ဘက်မှာမိခိုးလုံးနေတဲ့ဖုံးလွှမ်းနေတာကိုလည်းတွေ့ရပါတယ်။ပေါက်ကွဲမှုဖြစ်ခဲ့တဲ့အမေရိကန်တန်ရုံရှိရာရပ်ကွက်မှာတော့အစ္စရေးနဲ့အိန္ဒိယတန်ရုံတွေအပါအဝင်နိုင်ငံတကာတန်တမာရုံတွေအများပြားလည်းရှိနေပါတယ်။ကိုပတ်သာဓာတ်စီလောင်းပြီးအဆုံးစီရင်မှုကြိုးစားတယ်လို့မသိငါသူအမျိုးသမီးတူကိုလည်းအမေရိကန်တန်ရုံအနီးမှာပဲဖမ်းဆီးလိုက်တဲ့အကြောင်းတရုတ်စိုးရပိုင်း Global Times လင်းစာကလည်းဒီနေ့စောပိုင်းမှာပဲဖော်ပြခဲ့ပါတယ်။
ပါကစ္စတန်နိုင်ငံရွေးကောက်ပွဲရဲ့အစောပိုင်းရလဒ်တွေမှာတော့နာမည်ကျော်ခရစ်ကတ်အကစားသမားဟောင်းအင်မရန်ခန်ရဲ့နိုင်ငံရေးပါတီကဦးဆောင်နေပါတယ်။ခန်နိုင်ရအောင်ရွေးကောက်ပွဲမတမာမှုရှိတယ်ဆိုပြီးပြည်ပပါတီတွေကတော့ပြောနေကြပါတယ်။ဒီရွေးကောက်ပွဲရလဒ်အဖြစ်ဆုံးကိုတော့ဒီနေ့နှောင်းပိုင်းမှာကြေညာပေးမယ်လို့ပါကစ္စတန်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကကြေညာပေးထားပြီးမတမာမှုရှိနေတယ်ဆိုတဲ့ဆွဆွဲချက်ကိုတော့ညှင်းဆို့ထားကြပါတယ်။ဒါအပြင်ဒီနေ့မဲရလဒ်အဖြစ်ဆုံးကိုကြေညာဖို့အခုလိုနှောက်ကြသွားတာကမဲရီအတွက်တဲ့ဆက်ပိုင်းဆိုင်ရာချုပ်ရင်းမှုတွေကြောင့်ဖြစ်တယ်လို့လည်းပြောဆိုထားပါတယ်။တကယ်တော့တနင်္ဂနွေလုံးကမဲအလုံးရဲ့48ရာခိုင်နှုန်းကိုရည်ပြီးချိန်မှာခန်းရဲ့ပါကစ္စတန် Tehrik-e-Insaf PTI ပါတီကအောက်လွတ်တော်မှာနေရာ282နေရာမှာ113နေရာနဲ့အနိုင်ရနေတာသာဖြစ်ပါတယ်။ပါကစ္စတန်ရဲ့အဓိကစင်ခုံမှုကစီးပွားရေးကဏ္ဍဖြစ်ကြောင်းရွေးကောက်ပွဲမချင်းပါခင်နေ့မှာပဲခန်းက VOA ကိုပြောခဲ့ပါတယ်။ခန်းကဆက်ပြီးသူသားရွေးကောက်ပွဲအနိုင်ရမယ်ဆိုရင်အာဂရိလိုက်စားမှုတိုက်ဖြတ်ရင်းနဲ့စင်းရနွမ်းပါမှုရှော့ချရေးအစီအစဉ်တွေကိုလှုပ်ဆောင်သွားမယ်လို့ခရီးပေးခဲ့ပါတယ်။ရွေးကောက်ပွဲချင်းပါနေစဉ်မနစ်ပေါ်တူးနေမှာနိုင်ငံပါတီတွေကြားပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့စစ်သွေးကြွတွေကလည်းတိုက်ခတ်မှုတွေရှိခဲ့ပါတယ်ခင်ဗျ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝမဲကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လောင်နိုင်ငံတောင်ပိုင်းမှာတင်းတင်းလာနေကရေကတာဖြူချမှုကြောင့်အခုချိန်ထိအတည်ပြုနိုင်တဲ့သေဆုံးသူအရေအတွက်အနည်းဆုံး26ဦးထိရှိနေပြီး103ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်။ဗီယင်ချင်းမြို့တော်တောင်ဘက်ကီလိုမီတာ550အကွာမှာရှိတဲ့အတာဖူးပြည်နယ်စပီစီနမ်နွိုင်ရေကတာတင်းတင်းလာနေကပြူချခဲ့ရမှာတော့ကုဘမီတာတန်း9000လောက်ပမာဏရှိတဲ့ရေတွေလူနေရက်ွက်တဲ့စီစဉ်ပြီးရာနဲ့ချီတဲ့အိမ်တွေလည်းရေနောက်ကိုမျောပါသွားတယ်လို့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတာပါရေကတာကျူပတ်မှုကြောင့်ဦးမယ်အိမ်မဲ့ဖြစ်ရသူ6000ကျော်တိရှိတယ်လို့လည်းကိုရင်တွေ့တဲ့သူတွေကဗီဒီယိုကိုပြောပါတယ်ရေဘေးတင်းတဲ့တော်တော်များကိုကယ်တင်နိုင်ခဲ့ပြီးအတာဖူးပြည်နယ်နဲ့အနီးနားကချမ်ပတ်ဆက်ပြည်နယ်တွေကအစိုးရယာယီခေလုံးယာစခန်းတွေမှာလည်းနေထိုင်နေကြရပါတယ်ဒဏ်ရာရတဲ့သူတွေကိုတော့အတာဖူးပြည်နယ်နဲ့အနီးနားပြည်နယ်တွေကစေယုံတွေမှာကုသပေးထားရတာပါတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းအရေးပေါ်ကယ်ဆယ်ရေးအဖွဲ့အဖွဲ့လာအိုနိုင်ငံကိုဆီလွတ်ထားပါတယ်မီဂါဝတ်410ထုတ်လုပ်နိုင်မဲ့ရေကတာစီမံကိန်းကိုတော့တောင်ကိုရီးယားနိုင်ငံက SK Engineer နဲ့ဆက်လုပ်ရေးကုမ္ပဏီကိုရီးယားပိုင် Western Power ကုမ္ပဏီတို့နဲ့အတူထိုင်းနိုင်ငံက Laboratory လက်စစ်ထုတ်လုပ်ရေးကုမ္ပဏီလာအိုစုရပိုင် LHSE တို့ဖက်ဆက်တည်ဆောက်ထားတာပါ American Dollar တန်း1000လောက်အကုန်ကျခံတည်ဆောက်ထားတဲ့ရေကတာကိုတော့ရှင်းနေတဲ့မှာနောက်ဆုံးထားအပိတက်ဖို့လည်းရည်ရွယ်ထားတာဖြစ်ပါတယ်
ဂရိနိုင်ငံမှာတော့တော်မီအရှိန်ပြင်းပြင်းနဲ့ကူးစက်ခဲ့တာကြောင့်မိလောင်ကျွမ်းခဲ့တဲ့နေရာတွေမှာပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေရမှာသေဆုံးရသူအရေအတွက်က82ယောက်အထိတက်သွားခဲ့ပါတယ်။ရော်ဖီနာမျိုးတဝိုက်ကမ်းခြေဒေသမှာဒင်းလာနေကစလောင်ခဲ့တဲ့ဒီတော်မီကြောင့်ပျောက်ဆုံးနေသူတွေကိုခေစေးလူသားတွေကဒီနေ့အထိဆက်လက်ရှာဖွေနေကြမှာအခုလိုသေဆုံးသူတိုးလာတာအပြင်နောက်ထပ်လူပေါင်း189ယောက်အထိလည်းဒဏ်ရာတွေရတာတယ်လို့အတည်ပြုထားကြပါတယ်။ဆက်လက်ပျောက်ဆုံးနေသူတွေရဲ့မိသားစုတွေအနေနဲ့လည်းအေသင်မြို့တော်ကအလောင်းတွေစစ်ပုံထားတဲ့နေရာကိုသွားကြည့်နေကြချိန်မှာအစိုးရတာဝန်ရှိသူတွေဘက်ကတော့တချို့အလောင်းတွေကဆိုးဆိုးဝါးဝါးမီးကျွန်းနေပြီးဘသူဘဝဆိုတာပြောနိုင်မှု DNA မျိုးရိုးဗီဇာထောက်ထားစစ်ဆေးဖို့လိုနေတယ်လို့ဆိုနေပါတယ်။အစောပိုင်းစစ်ဆေးတွေ့ရှိချက်တွေရတော့ဒီတော်မီကြီးကြောင့်အိမ်ပေါင်းအနည်းဆုံး300ပျက်စီးသွားတယ်လို့ဖော်ပြထားပါတယ်။ပြည်သူတချို့အနေနဲ့ကတော့ဒီတော်မီဆောက်လောက်ချိန်မှာအစိုးရတာဝန်ရှိသူတွေအနေနဲ့ချက်ချင်းကင်တွယ်ဖို့နောက်ကျခဲ့တာမို့အခုလိုမတရားမြန်မြန်ကြီးတော်မီကူးဆက်သွားခဲ့တာလို့မချင်မနှက်ပြောနေချိန်မှာအစိုးရတာဝန်ရှိသူတွေဘက်ကတော့လေးတိုင်နှုံးပြင်းထန်လွန်ခဲ့တာကြောင့်ဒီတော်မီကိုအမြန်ကြီးမို့ခတ်သွားခဲ့ရတာပါလို့ပြန်ဖြေရှင်းနေပါတယ်။ဝ ဝန်ကြီးချုပ်အလက်ဆက်စီပရက်စ်အနေနဲ့လည်းဒီတောမီချောင်းသိဆုံးတဲ့အရာသူတွေအတွက်သုံးရတာနိုင်ငံတော်ဝန်ထမ်းခြေကွယ်မှုထိမ့်မှန်နေဖြစ်တနင်္လာအင်းတနေ့အင်္ဂါနေ့ကကြေညာထားခဲ့ပါတယ်ခင
်ဗျ။အာရှတဲ့နိုဘယ်ဆုလို့တင်စားပြောဆိုရတဲ့ရမွန်မဆစ်ဆီ2018ဆုရှင်တွေဖြစ်ကမ္ဘောဒီးယားနိုင်ငံမှာခမာနီလက်ထက်အသက်မသေးချင်ရပြီးခမာနီရဲ့ရက်ဆက်ချင်းမှုတွေကိုသူတေသနမှတ်တမ်းပြုစုရမှာဥဆောင်ခဲ့သူအပါအဝင်ပရိုက်တာလူမှုရေးလုပ်ငန်းတွေကိုနှိမ့်ညွတ်လောက်ကနေသူ6ခုရွေးချယ်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံကရောက်ချမ်းကိုတော့1985ခုနှစ်ကနေ1989ခုနှစ်ထိခမာနီအုပ်ချုပ်မှုအောက်ကျူးလွန်ခဲ့တဲ့ရက်ဆက်ချင်းမှုတွေကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်ဌာနကိုဥဆောင်ခဲ့တဲ့သူဖြစ်နေစုကြည့်မြင်ခဲ့တာပါ။နောက်ထပ်ဆုရှင်တူဖြစ်တဲ့တရုတ်နယ်ဘွားဖိလစ်ပိုင်နိုင်ငံသားစီးပွားရေးလုပ်ငန်းရှင်ဟောဝတ်ဒီကတော့ကွန်မြူနစ်သဘောအနေနဲ့ဆည်းဆက်ညီနေရမှာအစိုးရကိုယ်စားလှယ်တူဖြစ်ဆောင်ရွက်ခဲ့တာပါဝင်ငင်းကြင်းနဲ့လူမှုရေးအတွက်ဆက်စုနှစ်နဲ့ချီကြိုးပမ်းခဲ့တဲ့အတွက်ရွေးချယ်ခံခဲ့ရပါတယ်။ကျန်ဆုရှင်တွေထဲမှာတော့အရှိတီမောင်မှဆင်းရဲသားတွေချမ်းမာရေးပညာရေးစိုက်ပျိုးမှုမျိုးရေးနဲ့ကုပ္ပါတာကိုရည်တည်နေအောင်အကူအညီပေးနေတဲ့မာရီယာဒါလော့မာတင်ခရုစ်ပြည်နယ်နိုင်ငံမှာမတန်ဆန်းသူ1000ဝန်းကိုအကူအညီပေးခဲ့တဲ့ပရိုက်တာအဖွဲ့အစည်းတစ်ခု2005ခုနှစ်မှာတည်ထောင်ခဲ့တဲ့ပိုလီယိုအကျိုးစီဝေနာရှင်ပိုတီယောဟန်ဟိမဝန္တတောင်တန်းဒေသကဆင်းရဲသားတွေအတွက်ကောလိပ်ဝင်ဝင်ဆောင်ဝယ်ဖြစ်နေအောင်အကူအညီပေးခဲ့သူတွေလည်းပါဝင်ကြပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကျင်းပတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ညီလာခံကိုဒီနေ့မှာတော့ဒုတိယသမ္မတမိုက်ပင်စ်တက်ရောက်ခဲ့ပြီးအမေရိကန်နိုင်ငံခြားရေးမူဝါဒဘာသာရေးလွတ်လပ်ခွင့်ရဲ့ရေးပါတဲ့ခန့်ကဏ္ဍကိုအလေးထားပြောသွားခဲ့ပါတယ်။ဝါရှင်တန်ကသုံးရကြာညီလာခံအတွင်းမြန်မာနိုင်ငံကဘာသာရေးနဲ့လူ့ခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်လို့လည်းအမေရိကန်တာဝန်ရှိသူတွေအနေနဲ့လူ့ခွင့်လှုပ်ရှားသူတွေကအလေးထားပြောဆိုခဲ့ကြပါတယ်။ညီလာခံကိုကမ္ဘာကထလုပ်ခဲ့တဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ဘာသာရေးလူ့ခွင့်နဲ့ပတ်သက်လို့မျက်ခြေမပြတ်စောင့်ကြည့်လေ့လာသုံးသပ်နေတဲ့အထက်မှာမြန်မာနိုင်ငံလဲပါဝင်ချောင်းကို VOA တိကျအတွေ့အဆုံများခဲ့မှာပြောခဲ့ပါတယ်။သူကပဲမြန်မာတရုတ်အီရန်နိုင်ငံတွေမှာဘာသာရေးရဖိနှိပ်မှုတွေတွေ့နေရတယ်။အဲ့ဒီအတွက်လိုအပ်သလိုအရေးယူတုံ့ပြန်မှာဖြစ်တယ်လို့လည်းဆက်ပြောခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်လို့စောင့်ကြည့်အကဲဖြတ်နေကြောင်းနဲ့ရခိုင်ပြည်နယ်မှာမြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လအထိအာဆာဆွေးနွေးအုပ်စုကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခတ်ခဲ့တာကိုမြန်မာတပ်ဖွဲ့ကတုံ့ပြန်ချိန်မိုးရမှာရိုဟင်ဂျာတွေပေါ်လူခွင့်ချေပေါမှုကျူးလွန်ခဲ့ကြပြီးလူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်ထိရောက်ခဲ့ကြောင်းကိုလည်းကုလသမဂ္ဂပါဝင်နိုင်ငံတကာကဆွဆွဲထားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြတာပါ။အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။ American နိုင်ငံသားရေးဝန်ကြီးဌာန Democracy လူ့ခွင့်ရေးနဲ့အလို့သမားရေးရာ View ကကျင်းပတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ3ရက်ကြာညီလာခံမှာတော့မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြသလိုရိုဟင်ဂျာပဋိပက္ခဖြေရှင်းရေးမှာ American ဘက်ကဦးဆောင်ပြီးဆောင်ရွက်ဖို့ကိုလည်းရိုဟင်ဂျာအရေးလှုပ်ရှားသူတွေကတိုက်တွန်းကြပါတယ်။ရိုဟင်ဂျာရေးဖြေရှင်းဖို့ကြိုးစားနေတဲ့မြန်မာအစိုးရကိုနိုင်ငံတကာဘက်ကပြစ်တင်ဝေဖန်မှုထက်အားပေးဆောင်ရွက်ဖို့ American နိုင်ငံသားရေးဝန်ကြီးဌာနကကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ညီလာခံမှာတိုက်တွန်းခဲ့ကြတာပါ။မတ်တင်ကြီးထိုက်စူးစီးတင်ပြထားပါရရှင်။
American နိုင်ငံသားဝန်ကြီးဌာနဒီမိုကရေစီလွတ်ခွင့်ရေးနဲ့အလို့သမားရေးရာဘူရိုကကျင်းပတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ3ရက်ကြာညီလာခံမှာတော့မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ပါတယ်။ဒီကနေ့ညီလာခံနောက်ဆုံးနေ့မှာတော့ American ဒုတိယသမ္မတ Mike Pence ကလည်း American နိုင်ငံသားရေးမှူးဝါဒမှာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ရဲ့အခန်းကဏ္ဍနဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အရေးကြီးပုံကိုအလေးထားပြီးတော့ပြောဆိုသွားပါတယ်။ American နိုင်ငံသားရေးဌာနကကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ညီလာခံမှာရိုဟင်ဂျာအရေးကြေကြေပြန့်ပြန့်ဆွေးနွေးနိုင်ခဲ့တာဟာဆိုရင်ရိုဟင်ဂျာပြည်ပခဖြေရှင်းရေးမှာ American ဘက်ကပို့ပြီးတော့စိတ်ဝင်တစားဆောင်ရွက်လာမဲ့အလားအလာကောင်းဖြစ်တယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူဒေါက်တာဝက်ကဦးရင်ကပြောပါတယ်။
ဒီအစိုးရက Travel Administration ကနိုင်ငံရေးဝန်ကြီးတွေပို့ပြီးတော့စိတ်ဝင်စားလာတယ်လေ။ပေါ်ပြီးတော့အလို့ရဟန်ဂျာတွေ့ရဟန်ဂျာရဲ့ကိစ္စပြဿနာရှိပေါ်တွေ့ပေါ်ပြီးတော့ energy ပေါ်ပြီးတော့ effort လုံးမယ်ဆိုတာအကိုသူတို့ပြအဲ့ဒါရလကကျွန်တော်အဲ့လိုတွေ့ပါတယ်လေ
ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးကြရတဲ့တိတ်နှက်ချီတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးသူတို့ကိုအကာအကွယ်ပေးရေးနိုင်ငံသားဖြစ်ခွင့်စတာတွေကိုလည်းအခုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာဆွေးနွေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုဘက်ကပါဝင်ဆောင်ရွက်ပေးစီလိုတဲ့ကိစ္စတွေကိုလည်းအစိုးပြုတင်ပြခဲ့တယ်လို့ဒေါက်တာဝက်ကဦးရင်းကပြောပါတယ
်ကျွန်တော်တို့ကအမေရိကန်ဆိုတော့ကိုဒီအခုဒီအစီအဝေး အဲ့မှာလဲတခြားတခြားနေတယ်မှာလဲတခြားခြံနေမှာလဲကျွန်တော်တို့အဲ့လိုအပြာအမေရိကန်ဆိုတာကဦးဆောင်ပြီးတော့ရူဟန်ဂျာခြံနေကိုရူဟန်ဂျာပြဿနာကိုရှင်းပွက်တွက်မြန်မာဆိုရနဲ့ engage လုပ်ပြီးတော့ပြဿနာ AACC ရှင်းနိုင်အောင်ကအကောင့်ဆုံးနေလမ်းပါဆိုပြီးတော့ကျွန်တော်တို့ကမြန်မာတက်သွင်းပါ
ပြီးခဲ့တဲ့နှစ်ဩဂုတ်လရခိုင်မြောက်ပိုင်းပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတိမ့်နေချီထွက်ပြေးရတဲ့ကိစ္စကိုကင်တွယ်နေရတဲ့မြန်မာအစိုးရအပေါ်ဖိအားပေးဝေဖန်တာထက်ပိုပြီးတော့ထောက်ပံ့အားပေးချဖို့ကိုလည်းအမေရိကန်အစိုးရကိုရိုဟင်ဂျာအရေးလှုပ်ရှားသူတွေကတိုက်တွန်းခဲ့ကြပါတယ်။ဒေါက်တာဝက်ကဦးရင်ကအခုလိုပြောပါတယ
်။မြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးအချက်နဲ့ This is not a Myanmar နိုင်ငံမှာ true democracy မလာသေးပါဘူး။အဲ့ဒါကလည်းအရေးကြီးပါတယ်အဲ့ဒါလည်းကျွန်တော်တို့အမေရိကန်ဆိုရနဲ့တခြား international community နဲ့ကျွန်တော်တို့အမြဲတမ်းဆွေးနွေးပါတယ်တော့အောင်ဆောင်စုကြည်ကိုကျွန်တော်တို့ support လုပ်တာအရေးကြီးတယ်သူ့ကိုတိုက်ခိုက်တာက criticize လုပ်တာထက်သူ့အခုလုံးနေတာထက်ပိုပြီးလုံးနိုင်အောင်သူ့ကို international community က support လုပ်နိုင်အောင်ကျွန်တော်တို့ကြိုးစားပါတယ်အမေရိကန်ဆိုရနဲ့လည်းကျွန်တော်တို့ဆက်ကပြောပါတယ်
တိမ့်နေချီတဲ့ရိုဟင်ဂျာတွေလုံခြုံမှုရှိရှိဆန္ဒအလျောက်ဌာနေပြန်နိုင်ရေးအတွက်မြန်မာဆွေရဘက်ကဆောင်ရွက်ဖို့ကိုလေကုလသမဂ္ဂနောက်နိုင်ငံတကာအတိုင်းအဝိုင်းကတိုက်တွန်းနေတာဖြစ်ပါတယ်မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပေးမယ်လို့လေမြန်မာနိုင်ငံဘက်ကထွက်ပြေးရသူအလုံးကိုပြန်ခေါ်မယ်လို့နိုင်ငံတကာကကတိပြုထားသလိုဒုက္ခသည်တွေဌာနေပြန်ရေးအတွက်လည်းအဆင်သင့်ဖြစ်နေပြီလို့ပြောဆိုထားပါတယ်ရှင
်မတ်တင်ကြီးထိုက်ပါရှင်အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ဘဟုဗံဥက္ကဋ္ဌအနေနဲ့တက်တန်းပြေတော့မှာဖြစ်တဲ့ဥကြော်ကြော်မောင်ကိုနောက်ထပ်တက်တန်း၅နှစ်ထပ်မံတာဝန်ထမ်းဆောင်စီဖို့သမရကတာဝန်ပေးလိုက်တာနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်ပေါ်နေပါတယ်။အပြောင်းလဲတစ်ခုဖြစ်လာဖို့အများစုကမျှော်လင့်နေကြတာပါ။ဒီသတင်းကို VOA မြန်မာပိုင်းကအမတ်မီခါကတင်ပြပေးထားပါတယ်ရှင်
။ဒီကနေ့ပြည်တော်စုလွတ်တော်ကိုဘဟုဗံဥက္ကဋ္ဌသိရာထူးအတွက်လက်ရှိဥက္ကဋ္ဌကိုဆက်လက်တာဝန်ပေးသွားမယ်လို့သမရကအသိပေးခဲ့တာပါ
။လက်လက်လာမည်မြန်မာနိုင်ငံတော်ဘဟုဗံဥက္ကဋ္ဌရာထူးနေရာတွင်ဥရေပြတ်ထန်းချက်ပါအရေးချင်းများနှင့်ကိုက်ညီသောဥကြော်ကြော်မောင်အားခန့်အပ်တော်ဝင်ပေးလိုပါသဖြင့်မြန်မာနိုင်ငံတော်ဘိုးဘာဥရေပုံမှန်ကိုဥမခွဲကပါပြတ်ထန်းချက်ရပြည်တော်စုလွတ်တော်၏သဘောတူညီချက်ရယူပေးနိုင်ပါရန်ကိုရဲမှတ်တမ်းပူးတွက်လျက်ပေးပို့ပါသည်ဥရေကိုရဲမှတ်တမ်းတစုံပုံဝင်းမြင့်နိုင်ငံတော်သမ္မတဖြစ်ပါသည
်ဒီလိုအတိပေးပြီးနောက်မှာတော့မကြခင်ခန့်အပ်နိုင်ဖို့ကိုယ်စလဲတွေအတီးပြုတ်ပြီးတော့မှဖြစ်ပါတယ်ဒီလိုလွတ်တော်မှတင်ပြပြီးနိုင်ပိုင်းခန့်မှာပင်လူမှုကွန်ရက်ပေါ်မှာအခုလိုပြန်ခန့်လိုက်တဲ့အပေါ်ဝေဖန်တန်တွေစုညံခဲ့ပါတယ်လက်ရှိဘဟုဘန်ဥက္ကဋ္ဌအနေနဲ့ဘန်လုပ်ငန်းဆိုင်ရာပညာရှင်တဦးဖြစ်ပေမဲ့ထင်သလောက်စွမ်းဆောင်နိုင်မှုပြသနိုင်တာမရှိခဲ့တာကြောင့်အပြောင်းလဲဖြစ်ဖို့အများစုကမျှော်လင့်နေကြတာပါဦးကျော်ကျော်မောင်ရဲ့၅နှစ်သက်တမ်းဟာလာမယ့်ဇူလိုင်31ရက်နေ့မှာပြည့်မှာဖြစ်ပါတယ်သူတောင်းဝင်ယူခဲ့တဲ့တက်တန်အတွင်းမြင်းသားစေမဲ့အပြောင်းလဲလှုပ်ဆောင်နိုင်ခဲ့တာနဲ့တာကြောင့်သူ့ကိုလူကြိုက်နေပါတယ်။တရားဝင်နိုင်ငံသားငွေလဲနှုံပိုင်းကင်တွယ်မှုအားနဲ့တာလုတ်ကင်ဆောင်ရွက်တာမှလည်းအရင်တက်မတော့အုတ်ချုပ်စင်နီးလန့်တွေအတိုင်းလှုပ်ဆောင်မှုတွေရှိခဲ့တာကြောင့်သူ့ကိုဝေဖန်မှုတွေရှိခဲ့တာဖြစ်ပါတယ်။ဘန်စနစ်အပြင်ပြည်တွင်ငွေကြေးစည်းစိမ်မှုဘိုင်းတွေမှာပါတိုးတက်ပြောင်းလဲတာဖြစ်ပေါ်စေခြင်းနဲ့သူတွေအတွက်သမရရဲ့ထုတ်ပြန်ချက်ကစိတ်ပျက်စေတယ်လို့ဘန်လုပ်ငန်းရှင်ဥဖေမင်းကဆိုပါတယ
်ကျွန်တော်တို့အမြင်နဲ့တော့ပြောင်းလဲလို့ခြင်းနဲ့ပေါ့ပြောင်းလဲဥတိုက်ပြီးတော့ဗျာကျွန်တော်ဘောလုံးလောကနဲ့ပြောမယ်ဆိုတော့တွန်းတိုက်ကစားပြီးတော့ကိုးရောင်ထွက်ဖို့အရေးကြီးတယ်လေဒီတိုင်းပဲဟိုအလှကစားနေလို့ရှိရင်ကြည့်မကောင်းဘူးပေါ့ကွာကိုးမရပဲဖြစ်မှာပေါ့ဥဟာကျွန်တော်တို့အလှကစားတဲ့ပုံမျိုးဖြစ်နေတယ်စိတ်တွန်းတိုက်မှရှိဘူးပေါ့နော်တကယ် breakthrough သွားနိုင်တဲ့လူတို့ရှာဖို့ကောင်းတယ်လေ။အပြည်သူတွေကတုံ့နှံ့တတ်တဲ့ကစားတဲ့လူလို့ရှင်တာပေါ့။တို့တော့လေသူတို့စီခက်ခဲပါအခက်ခဲရှိတို့သူရှာမတွေ့တာရှိပါတယ်လူငယ်တွေရှိပါတယ်သူတို့စီဝိုင်းကော်ပိုရိတ်တက်မှလည်းလူငယ်တွေရှိပါတယ်။ဘာကြောင့်သူတို့မရွေးလာလဲတော့ကျွန်တော်တို့လည်းစဉ်းစားလို့မရဘူးပေါ့ဗျာ။ပုံစံနည်းနဲ့ပဲတွေ့မယ်ဆိုရင်တော့ပွဲကကြည့်မကောင်းဘူးပေါ့ဗျာ
။နိုင်ငံရေးစီးပွားရေးလေလာတုံ့တက်သူဦးမင်းခင်ကတော
့တွေ့မယ်ဆိုရင်တော့ဟိုလန်ဒန်နဲ့ယူကျန်ဖြစ်မယ်လို့ပြောတာဖြစ်တယ်။ဒီဒီရင်းမှန်ရောဒီပါပါနေရောဒီကိစ္စဘူပန်ဥက္ကဋ္ဌရေဟိုလုံဆောင်မှုပေါ့နော်။ဒါနဲ့ပတ်သက်လို့အရင်ကဟိုတောက်လျှောက်ပြောလာကြတယ်။ကျွန်တော်လည်း လုပ်ခဲ့တဲ့အပိုင်းမှာသူလုံဆောင်မှုအနေနဲ့ဆင်တော့ပြောပြရှိတာတော့အမှန်ပဲပြီးခဲ့တဲ့အတိုင်းသွားနေမလားသွားနေမယ်ဆိုရင်တော့ဒီပိုင်းရဲ့ဟိုခန္ဓာကအားနေနေဦးမယ
်ဦးကျော်ကျော်မောင်ဟာအရင်တက်မတော့အုတ်ချုပ်စင်ကာလ1969ကနေ2009ခုနှစ်အထိဒီယာဒူးနဲ့တာဝန်ထမ်းဆောင်ခဲ့ဘူးသူပါပြီးခဲ့တဲ့2013ဦးသိန်းစိန်အစိုးရလက်ထက်တုန်းကသူ့ကိုဒီယာဒူးပြန်လဲပေးအပ်ခဲ့တာဖြစ်ပြီးလက်ရှိ NLD အစိုးရလက်ထက်မှာလည်းထပ်မံတာဝန်ပေးအပ်ခဲ့ရင်သူဟာဒီယာဒူးတာဝန်ကိုနှစ်20ကြာရယူနိုင်ခဲ့သူတဦးဖြစ်လာမှာဖြစ်ပါတယ်ရှင်
မမေခါတရင်ပြပို့ထားရပါရှင်အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလို့ပါတယ်ဒေါ်ရရှင်များရှင်တရားကိနယ်မှာဗိုလ်ချုပ်ကျေးဇူးစိုက်ထူမဲ့အစီအစဉ်အတွက်အခြေတည်ဖြစ်စရာတွေကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်နယ်ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်မြို့မနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတကြောပြန်ပေါ်လာပါတယ်မြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံကြီးမှာနေရာယူထားတာဟာစစ်ကောင်ဆောင်တွေရဲ့အာဏာမက်မောမှုတသက်ကြောင့်လားနိုင်ငံကြီးကောင်ဆောင်တွေရဲ့အားနည်းချက်ကြောင့်လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-32-9994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။စနေနေ့တိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုဆက်ပြီးတော့အခုရက်ပိုင်းအတွင်းမှာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့နယ်အတွင်းရှမ်းတိုင်းသားတွေနေတဲ့ရက်ွက်တွေနဲ့လူစီကားတဲ့နေရာတွေမှာရှာဖွေဖမ်းဆီးမှုတွေဇက်တိုက်လုပ်နေတဲ့အကြောင်းသတင်းလွှာကိုတင်ပြပေးချင်ပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့အတွင်းမှာရှမ်းတိုင်းသားလူငယ်တွေကကဘာလက်ခီးသွားတဦးကိုရိုက်နှက်တဲ့ရုပ်တံထွက်လာပြီးတဲ့နောက်မှာတော့ရဲတပ်ဖွဲ့တွေကနေရာအနှံ့မှာအဖမ်းအဆီးတွေလုပ်လာပြီးတင်းကျပ်တဲ့စစ်ဆေးမှုတွေလုပ်နေပါတယ်မန်အေးမာကသတင်းပေးပို့ထားပါတယ်ရှင်
အခုရက်ပိုင်းနေ့အတွင်းထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့နယ်အတွင်းကရှမ်းတိုင်းရင်းသားတွေနေထိုင်နေတဲ့ရက်ွက်တွေနဲ့မြို့လယ်ကလူစီကားရာနေရာတွေမှာရဲတပ်ဖွဲ့ဝင်တွေကရှာဖွေစစ်ဆေးဖမ်းဆီးမှုတွေဇက်တိုက်လုပ်လာတာပါကားဂိတ်တွေနဲ့မြို့ထဲမှာတွာလာနေတဲ့လိုင်းကားတွေပေါ်မှာလည်းစစ်ဆေးဖမ်းဆီးမှုတွေလုပ်နေပါတယ်ညပိုင်းနေမှာတော့ချင်းမိုင်မြို့လယ်နဲ့နိုင်ငံခြားသားတွေအများဆုံးတွာလာနေတဲ့နေရာတွေမှာစစ်ဆေးရေးဂိတ်တွေကိုတုံးမြင့်ချထားပြီးထိုက်ကဲစီးပြီးသွားလာနေတဲ့လူငယ်ပိုင်းတွေကိုအထူးစောင့်ကြပ်စစ်ဆေးနေတာပါ။ချင်းမိုင်မြို့မှာအလုပ်လုပ်ကြနေတဲ့ရှမ်းတိုင်းရင်းသူတဦးပြောပြတာကတော့
ဆိုနေပုံမှန်ကိတ်ပဲထင်တာပေါ့။ကားတွေရောဆိုင်ကယ်တွေရောခေါ်ထားတာလက်မပဲရှိတာရောတချို့လက်မမရှိလို့ဟိုအုတ်ထုတ်ဆောင်မယ်လက်မမရှိလို့ဖမ်းရတာတွေလည်းအများကြီးတွေ့တယ်။တန်းစီညာပဲအော်ဘာကြောင့်ဖမ်းတယ်လို့မတွေ့တယ်။အော်အော်စိတ်တွေထောင်ပြမယ်ဆိုမှအမြင်တော့မြင်တယ်လေ။အဲကြောင့်ပြောတာအော်တို့ဘိုင်းကြီးလက်မပါချင်းသူတို့ပါလို့ခေါ်ထားလည်းမသိဘူးဆိုတော့လည်းမရောလေအော်အော်နေရာတွေကြောင်းနေချင်းအရင်ဆိုဒီညဒေတိထားသွားမယ်ဆိုအဲ့ညဒေတိထားသွားမရှိဘူးဟောခုမှတော့ထောင်တော်ဘူးဆိုအဲ့လိုမျိုးတွေ့ရလေ
ချင်းမိုင်အာနာပိုင်တွေကတော့မြို့တော်အတွင်းမှာမှုကင်းတွေများလာပြီးမြို့ကန်တွေရဲ့တိုင်ကြားမှုတွေကြောင့်အခုလိုမျိုးစီမံချက်နဲ့ဖမ်းဆီးနေတာဖြစ်တယ်လို့လည်းထုတ်ပြန်ခဲ့ပေမဲ့ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကချင်းမိုင်မြို့လေကကျုံမျက်နှာစာမှာအပေါ်အင်ကြီးမဝစ်ထားတဲ့ရှမ်းတိုင်းရင်းသားလူငယ်တွေကနိုင်ငံသားတအုပ်ကိုရိုက်နှက်နေတဲ့ရုပ်တံထွက်ပေါ်လာပြီးမှတော့အခုလိုမျိုးအေးအေးယူမှုတွေစတင်လာတာလို့လည်းဒေသခံတွေကပြောဆိုပါတယ်။ချင်းမိုင်မြို့မှာတိမ့်နဲ့ချီရှိနေတဲ့ရှမ်းတိုင်းရင်းသားတွေအများစုနေထိုင်နေကြတာဖြစ်ပြီးအများစုဟာနေထိုင်ခွင့်လက်မှတ်တွေနဲ့တောင်ပေါ်သားလက်မှတ်တွေရထားကြသူများဖြစ်ပါတယ်။အလုပ်ကြိုးစားတဲ့နေထိုင်မှုရိုးသားတဲ့ရှမ်းတိုင်းရင်းသားတွေကိုတော့လုပ်ငန်းရှင်အများစုကလူယုံလူသမားတွေအဖြစ်ခန့်အပ်ထားတာမျိုးတွေရှိတယ်လို့တချို့လဲကိုပိုင်ဆောက်လို့ရေကန်ထရိုက်တွေဖြစ်နေကြတာတွေလည်းရှိနေပါတယ်။ထိုင်းနိုင်ငံသားတိုင်းရင်းသားအဖြစ်အတိမတ်ဖြူသွာလာနေထိုင်ခွင့်ပေးထားခံရသူတချို့ဟာမှုကင်းနေမူရစေဝါကွန်ကူးမှုတွေနဲ့ပါဝင်ပတ်သက်နေတာတွေလည်းရှိတာမို့ရှမ်းလူမျိုးတချို့ဟာမကြာခဏဖမ်းဆီးခံနေရတာပါ။အခုလိုမျိုးရှမ်းလူငယ်တွေချင်းမိုင်မျိုးတွေမှာတောင်းကျမ်းလာနေတဲ့ဖြစ်ရကြောင့်ကောင်းကောင်းမွန်မွန်အလုပ်လုပ်ကြိုင်စားတော့နေကြသူတွေအနေနဲ့နေထိုင်လုပ်ကံရေးတွေမှာပြဿနာတက်လာနိုင်တယ်ဆိုပြီးချင်းမိုင်ဒေသမှာနေထိုင်နေကြတဲ့ရှမ်းတိုင်းရင်းသားတွေကတော့ပြောဆိုနေကြပါတယ်ရှင်
မိုင်အေးမှာသတင်းပေးပို့ထားတာပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။ဥရောပနိုင်ငံတွေမှာဒီကနေ့ကြာသပတေးနဲ့မနေ့ပြန်တောက်ကြနေ့မှာအပူချိန်တွေမြင့်တက်နေတာကြောင့်ဥရောပတိုက်သားတွေဟာချစ်ချစ်တောက်ပြင်းထန်တဲ့အပူဒဏ်ကိုခံနိုင်အောင်လှုပ်ဆောင်နေကြရပါတယ်။ဂရိနိုင်ငံရဲ့ကမ်းခြေဒေသတွေမှာမီးလောင်ကျွမ်းမှုကြောင့်လူ80ကျော်သေဆုံးခဲ့တယ်လို့ဥရောပမြောက်ပိုင်းကဆွီဒင်နဲ့လာဗီယာလိုနိုင်ငံတွေမှာတော့တောမီးလောင်ကျွမ်းတာတွေကိုနှိမ့်သက်နေရပါတယ်။ဥရောပတိုက်ကမြို့တော်တွေတော်တော်များများဟာဇူလိုင်လမှာသူတို့ကြုံနေကြအပူချိန်ထက်ပြင်းထန်တဲ့အပူချိန်ကိုရင်ဆိုင်နေရတဲ့အကြောင်းကိုဇလာတီကာဟုတ်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှဖြစ်ပါတယ်။
ဂရိနိုင်ငံအေသင်မြို့နဲ့တိမ်မွေးတဲ့ကန်ယူရန်ဒေသတွေမှာမီးလောင်ကျွမ်းခဲ့တာတွေကြောင့်ပျက်စီးဆုံးရှုံးမှုတွေလည်းအကြီးအကျယ်ဖြစ်ပေါ်ခဲ့ပါတယ်။လူရာပေါင်းများစွာလည်းပင်လယ်ထဲကိုထွက်ပြေးခဲ့ကြပြီးတော့အဲဒီလူတွေကိုလှေတွေနဲ့စောင့်ပြီးတော့ကယ်ခဲ့ရတာပါ။မိသားသမားတွေနဲ့ကယ်ဆယ်ရေးအဖွဲ့တွေဟာအိမ်တွေကိုမီးငြိမ်းသတ်ပြီးတော့ရှာဖွေကယ်ဆယ်ရေးတွေလုပ်ခဲ့ကြရတယ်လို့ကယ်ဆယ်ရေးအဖွဲ့ဝင်တစ်ဦးဖြစ်တဲ့ Ionis Kantikas ကပြောပါတယ်
။ We don't have any hope for to find any alive.an hour before from other street
အသက်ရှင်ပြီးကြံတဲ့သူတွေ့ဖို့တော့ကျွန်တော်တို့မှမျှော်လင့်ချက်မရှိပါဘူးဒီနေရာကနေနောက်တစ်ဘလောက်ဟိုဘက်လမ်းမှာဒီမတိုင်ခင်တနာရီလောက်ကအိမ်တွေကနေလူသေးအလောင်းတစ်ခုကိုသူတို့တွေ့ခဲ့တယ်လာမယ့်ရက်တွေမှာတော့ကျွန်တော်တို့နောက်ထပ်ရုပ်အလောင်းတွေတွေ့လာရမယ်လို့ထင်ပါတယ်ကျွန်တော်တို့ရှာရမယ့်နေရာကတိတ်ကြီးပါတယ
်ဒါပြင်ဥရောပတိုက်မြောက်ပိုင်းကလတ်ဗီးယားနဲ့ဆွီဒင်နိုင်ငံတွေမှာဆိုရင်လဲပုံမှန်မဟုတ်တဲ့အပူချိန်တွေမိုးခေါင်မှုတွေကြောင့်တောမီးတွေလောင်ကျွမ်းခဲ့ပါတယ်ဆွီဒင်နိုင်ငံမှာတော့တောမီးလောင်ကျွမ်းတာတွေကိုငြိမ်းသက်နိုင်ဖို့အတွက်ဆွီဒင်လေတပ်ကတချို့နေရာတွေကိုဗုံးထူးနေကဘုံကျဲခဲ့ရပါတယ်။ဘုံခွဲမှုကနေဖြစ်လာတဲ့ဖိအားကမီးလောင်ကျွမ်းမှုဖြစ်စေတဲ့အောက်ဆီဂျင်ကိုဖယ်ရှားပစ်တာကြောင့်အဲ့လိုလုပ်ရတာဖြစ်တယ်လို့ဆွီဒင်လေတပ်ကဗိုလ်မှူးကြီးအန်ဒါစ်ပါဆန်ကရှင်းပြပါတယ
်။ This is an area where there
are risks of unexploded ammunition so it is difficult to use regular methods.
ဒီနေရာကမပေါက်ကွဲသေးတဲ့လက်နက်အန္တရာယ်တွေရှိတဲ့နေရာပါ။ဒါကြောင့်မလို့ဒီနေရာမှာပုံမှန်နီးလန့်နဲ့မီးငြိမ်းသတ်ဖို့ကခက်ပါတယ်။ကျွန်တော်တို့ဘာကြောင့်ဒီနီးကိုသုံးလဲဆိုတော့အစောပိုင်းရလဒ်တွေရတော့ဒီနီးကအချင်းဝက်မီတာ100ပတ်လည်လောက်ထိကိုမီးငြိမ်းသတ်နိုင်ပါတယ်
။ဘယ်ရစ်မြို့အပါဝင်ပြင်သစ်နိုင်ငံနေရာတချို့မှာတော့အပူချိန်တွေမြင့်တက်လာတာကြောင့်သတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။အပူချိန်မြင့်တက်မှုကြောင့်ဘယ်ရစ်မြို့ရဲ့အိုဇုန်လောင်ညဉ့်ညမ်းမှုအဆင့်ဟာမြင့်တက်လာနေပြီးတော့ကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုမြင့်မားတဲ့ကားတွေကိုဘယ်ရစ်မြို့နဲ့စင်ကြေပုံးဒေသတွေကိုဗုဒ္ဓဟူးနေ့ကပေးမဝင်ခဲ့ပါဘူး။ရယာဒီမှာမိုးရွာပြီးတော့ရာသီဥတုအေးတယ်လို့နာမည်ကြီးနေတဲ့ဗြိတိန်နိုင်ငံမှာဆိုရင်လဲအခုနှစ်ဇူလိုင်လအတွဲမှာပုံမှန်မဟုတ်ပဲနဲ့အပူချိန်ဟာအတော်လေးကိုမြင့်တက်နေပါတယ်လန်ဒန်မှာဆိုရင်ဗုဒ္ဓဟူးနေ့ကအပူချိန်ဟာ30ဒီဂရီရှိတယ်လို့လန်ဒန်မြို့ကကျောင်းဆရာမဂါယာကပြောပါတယ
် It's way too hot and people aren't used to it the buildings aren't air conditioned there's not enough water
ရာသီဥတုကအရန်ပူပြီးလူတွေအတွက်လဲဒါကကြုံနေကြမဟုတ်ပါဘူးအဆောက်အုံတွေကလေးပေးဆက်တက်ဆင်ထားတာလည်းမဟုတ်ပါဘူးပြီးတော့ရေပန်းတွေလည်းအလုံးလောက်မရှိပါဘူးဘက်စကားတွေရထားတွေဆိုရင်လည်းမယုံနိုင်လောက်အောင်ပူပါတယ
်ဒါပြင်ဥရောပတဝန်းကတရိတ်ဆန်ရုံတွေမှာဆိုရင်လည်းတရိတ်ဆန်တွေအပူတက်တာအောင်တောင်ဝင်ရှိသူတွေကလှုပ်ပေးနေရပါတယ် Dan Simon ဟာ London တရိတ်ဆန်ရုံကဖြစ်ပါတယ
် The gorillas are getting frozen cucumbers today the bearded pigs are getting nice cold showers in a muddy wallow we're obviously really
ဒီနေ့တော့မျောဝင်တွေကိုခဲထားတဲ့သွားသီးကျွေးပါလေဝက်တွေကိုတော့ရေးရင်းနဲ့ပဲပေးနိုင်ခဲ့ပါလေအခုလိုပူလိုက်ဖြတ်နေတဲ့အချိန်မှာသုံးတဲ့ရေပမာဏကိုကျွန်တော်တကယ်သတိထားပါလေဒါကြောင့်ကျွန်တော်အနေနဲ့ဓာရီကိုသတိထားပါလေဒီနေ့ကျွန်တော်တန်ရှင်းအတွက်သုံးတဲ့ရေတချို့ကိုတော့ဝက်တွေအတွက်သိမ်းထားပါလေ
ဥရောပနိုင်ငံအတော်များများကမြို့တော်တွေမှာတော့ဂျာတာရီနီနဲ့တောက်ကြနေတွေဟာအပူချိန်ဟာအမြင့်ဆုံးကိုရောက်မယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြပေးထားတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်အခုမြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရိညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းတိုမီတာ25 kHz 1953ညလိုင်းတိုမီတာ32 kHz 1783ညနဲ့လိုင်းတိုမီတာ58 kHz 9335တို့ကနေဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမအရေးသုံးသပ်ချက်နဲ့အတူကျင်းပပြီးစီးခဲ့တဲ့20ရာစုပင်လုံတတိယအစည်းအဝေးညီလာခံကသဘောတူညီချက်တွေမှာပြည်ရင်းငြိမ်းချမ်းရေးကိုအာမခံနိုင်တဲ့အချက်တွေမပါဝင်ဘူးလို့ UPDJC ဒုဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံဇာခေါင်ကအခုလိုပြောကြားခဲ့ပါတယ်
ဒီငီလာခံတွေကျင်းပပြီးတော့ငင်းချင်ဆွေးနွေးပွဲကိုကျွန်တော်တို့လုပ်နေတာဟာအသစ်90ကြာပြီဖြစ်တဲ့ပြည်တွင်းစစ်ကို၆နှစ်စီ
တိုင်းရင်တည်လွှာကဏ္ဍမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာမတော်တဆဓာတ်လိုက်ခြင်းအကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာလျှက်စစ်ဓာတ်လိုက်မှုကြောင့်တေဆုံးဒဏ်ရာရသူတွေစေယုံစေကန်းကိုမကြာခဏရောက်လာလေးရှိတာမို့ကြိုတင်ကာကွယ်နိုင်ရေးအရေးကြီးတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီမတော်တဆဓာတ်လိုက်မှုတွေဘယ်လိုကြောင့်အဓိကဖြစ်ရပြီးဘယ်လိုကြိုတင်ကာကွယ်သင့်ပါတယ်လဲဒီအကြောင်းကိုရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသမှုဌာနကပါမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင
်โอเคသူခုစေယုံကြီးပါမောက္ခဒေါက်တာမော်မော်ဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမတော်တဆဓာတ်လိုက်မှုတွေရှိနေတယ်မကြတဲ့ခင်ရဆိုလို့ရှိရင်လည်းလမ်းမပေါ်မှာပေါ့နော်ဘိုးတွင်ရေချီးပြီးတော့ဒီရေအောက်မှာဒီလျှက်စစ်တချို့နဲ့ထိမိလို့မတော်တဆပေါ့နော်ចောင်းသားငယ်လေးတယောက်ရှစ်တန်းចောင်းသားလေးပေါ့တိဆုံသွားတဲ့ထိဖြစ်ခဲ့ရတဲ့အခါကျတော့အခုလိုမျိုးပေါ့ဆရာကြီးဒီမတော်တဆကိုဓာတ်လိုက်မှုတွေဖြစ်နေတာကမြန်မာနိုင်ငံမှာဘယ်လိုအနေထားတွေရှိလဲဆရာကြီ
းလျှက်စစ်အနေကတော့အများနဲ့မကြခဏဆိုလို့ကျွန်တော်စေုပ်စေကန်းနေမှာလည်းလျှက်စစ်ဓာတ်လိုက်လို့ဒီဆုံးတဲ့လူတွေကိုထိခိုက်တဲ့အရာတွေကိုမတားခဏဆိုလို့ရောက်လို့ရှိပါတယ်။2019ခုနှစ်မှာရန်ကုန်တိုင်းထဲမှာဘယ်ဓာတ်လိုက်လို့ဒီဆုံးတဲ့လူက180ကျော်ရှိကြဦးတယ်။2018ဇန်နဝါရီလနေပြီးတော့ဇွန်လကုန်ထိတော့အတွင်းမှာတော့50ကျော်အဲ့ဒါဆိုတော့လျှက်စစ်အနေကတော်တော်လေးကြီးမားတာကိုသိရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအသက်အန္တရာယ်လည်းရှိမိုးတွင်းလည်းဖြစ်တော့ပိုဖြစ်နိုင်တဲ့အနေအထားဖြစ်တဲ့အတွက်အဓိကအရင်ဖြစ်ခဲ့တာတွေကဘာကြောင့်ဖြစ်ရတာလဲဆရာ
အများကြီးသေးကိုလျှက်စစ်ဓာတ်လိုက်လို့ဒီဆုံးမီရောက်ရှိတဲ့လူနာတွေကတော့အထူးသဖြင့်တော့လျှက်စစ်ဓာတ်ရဲ့လျှက်စစ်ဝါကြိုးတွေတည်တန်းလာတာလို့လျှက်စစ်ပစ္စည်းတွေစဉ်ထိန်မှုနည်းတဲ့ဟာရဲ့အန္တရာယ်ရဲ့နောက်လူတွေရဲ့အကျိုးမျိုးတွေပေါ့နမူနာအချင်းပြောမယ်ဆိုရင်တော့များပြင်းတော့ဒီဝါကျူးတွေပောက်ပြဲနေတာကိုမသိကြလို့ကြိုင်နေတဲ့လူတွေရှိသလိုအခုကကျတော့ခုနကကျောင်းသားလေးဖြစ်သလိုမျိုးပဲဒီပတ်ဝန်းကျင်ကြောင့်ပေါ့နော်ရေဆိုးနေတဲ့နေရာတွေမှာအထူးသဖြင့်တော့ဒီနန်းပေါ်မှာလည်းဖြစ်နေရေကြီးလို့တကြွပြက်ကြတဲ့ဟာမျိုးတွေကလည်းဖြစ်နေကြတာရှိရဲ့ဒီမှာပို့ပြီးတော့ကြစ်တာများတာကတော့အများစုကတော့လုပ်ငန်းခွင်တွေနဲ့အိမ်မှာဖြစ်တဲ့ PC and area ပို့ပြီးတော့များနေပါဘူးနော်များပြင်းတော့ဒီရေဆိုးနေတာနဲ့လည်းဆိုင်တာပေါ့ရေဆိုးနေတဲ့လက်နဲ့ပေါက်ပြဲနေတဲ့ဝါယာနဲ့ကြေးထိမိတာမျိုးတွေကဒီလိုကြောင့်တွေမှာရေချိုးကန်းတွေမှာအိမ်မှာမိပြင်းနဲ့ဖြစ်တာလို့ကြက်စစ်ပစ္စည်းကိုပြင်းနဲ့ဖြစ်တာလို့ဒီသဘောမျိုးတွေအများစုဖြစ်လို့ရှိနောက်တစ်ခုကကျတော့လုပ်ငန်းတွေမှာလည်းဒီလိုပဲကြက်စစ်ဝါကျိုးတွေထိမ့်သိမ့်မှုတို့ဆက်ပစ္စည်းကိရိယာတွေကိုပြည်ပြည်ထိမ့်သိမ့်မှုဒါတွေကိုသူတို့ချက်ချာမလုပ်ထားတဲ့အခါမျိုးမှာလည်းဒီလုပ်ငန်းတွေနဲ့ပတ်သက်လို့ဖြစ်လို့ရှိနောက်တစ်မျိုးဖြစ်တာကကြက်စစ်ဝန်တန်းတွေပုံတိုင်းလည်းမကြာခဏဆိုလို့ဖြစ်လို့ရှိသားကျတော့လုပ်ငန်းဝင်ကြွကျင်မှုလို့လုပ်ငန်းဝင် training လို့ဒီလိုဟာမျိုးတွေကြောင့်လည်းပဲတရားစစ်ပြင်းနဲ့တရားစစ်ဝန်ထမ်းတွေကိုယ်တိုင်တော့မှဖြစ်လို့ရှိတယ်ကျွန်တော်တို့ကလူရဲ့အပြုမူကအဓိကအရေးကြီးတာပေါ့
ဟုတ်ကဲ့ဆရာရေဒီပထမအများဆုံးဖြစ်တဲ့ဒီအိမ်မှာပေါ့နော်အခုလိုမျိုးဒီဓာတ်လိုက်တာမဖြစ်အောင်ဘယ်လိုကာကွယ်ဖို့အကြံပေးနိုင်လဲ
အဓိကတော့ဒီတရားစစ်တပ်ကကိုယ့်ရဲ့ခန္ဓာကိုယ်နဲ့မတွေ့ထိဖို့ဆိုတဲ့အခါကျတော့လေဒီကအရင်တော့အိမ်မှာလျှက်စစ်ကိုနေရာတိုင်းမှာပဲတုံးပြီးတော့တနေ့လုံးလည်းပဲလျှက်စစ်နေပဲအမျိုးချက်ကိုတုံးရကြအခုခင်မာကအားလုံးဟာ electronic device တွေတုံးလာကြတော့လျှက်စစ်ကအဓိကအများတော့မတုံးမဖြစ်နေလို့တယ်မတုံးတတ်တဲ့အခါမှာလည်းပဲအနေရရှိတဲ့အခြေအနေမျိုးရှိတော့အိမ်မှာတကယ်တော့လျှက်စစ်ဝါကြိုးတွေတွေ့တဲ့အခါ quality ကောင်းတဲ့ဟာမျိုးတွေတုံးတင်တာမျိုးနောက်လျှက်စစ်တွေ့တဲ့မှုတွေလုပ်တဲ့အခါ
နောက်ပြင်ဆင်တဲ့အခါမှာတကယ်တော့ကျွမ်းကျင်မှုရှိရင်တော့ကိုယ်တိုင်လုပ်ဖို့လေကျွမ်းကျင်မှုမရှိတဲ့အချိန်မှာဆိုရင်တော့ကျွမ်းကျင်တဲ့ဝန်ထမ်းတွေပါတွေကိုခေါ်ပြီးတော့ပြုပြင်တယ်လို့ပြောချင်တယ်နောက်တစ်ခါကျတော့ပါကျိုးတည်တံ့မှုတွေမှာလည်းဒီလိုပဲဒီရေအစိုးတတ်နဲ့နှီးချက်နေတာဆိုတာမျိုးတွေရှောင်ကျင်နေတယ်လို့ထင်တယ်နောက်အိမ်မာလေးစီအနေနဲ့ဖြစ်တဲ့ထဲမှာအများအားဖြင့်ကလေးတွေလည်းပါနေတာကိုတွေ့ရသူကြီးတွေကတော့သတိပြုနိုင်တယ်မယ်ကလေးတွေက extension wire အနေနဲ့ပြေထားတဲ့ဂျိုးတွေကိုကင်မိတာလို့နောက်ဖုန်းချက်ခြင်းတွေနဲ့ဂျိုးကအဆပါလို့ဒါမျိုးလျှက်စစ်ချက်ခြင်းတွေနဲ့ဂျိုးကအဆဖုန်းတော့ဖြုတ်သွားတယ်ဂျိုးတော့တန်းတန်းထားရတယ်ဒီလိုအခြေအနေမျိုးတွေနဲ့ကလေးတွေကလည်းပဲအနေရရှိသူကြီးကိုယ်တိုင်လည်းဒါအနေရရှိတာဒါအပြင်တကယ်ဆိုရင်တော့ဒီအဖြစ်ဒီ socket တို့ extension wire တို့ဒါမျိုးတွေရှိတဲ့နေရာ socket တွေပါရတယ်ဒီစက်ကကာကွယ်ထားတဲ့နေနောက်မီကလုတ်တွေပါရဂျိုးတွေကလည်းကလေးတွေလည်းလည်းမမီတဲ့နေရာမျိုးတွေမှာထားတဲ့နောက်ဘိုးရနေတဲ့အချိန်တို့ရေဆူနေတဲ့အချိန်တို့ပါတို့ကိုရေချိုးကန်းဝင်တာအစကိုကျန်းမြမှာဒီစက်ဝါယာဂျိုးတွေကဒီထဲမှာမကျနေဘူးလို့အဲ့ဒီအလုပ်သတိပြုရှောင်ကျင်ရင်တော့ဒီစက်ကတကယ်တော့အနေနဲ့ကျင်းတယ်လို့အဲ့ဒီအနေနဲ့ဖြစ်နေတဲ့ဟာမျိုးတွေထဲမှာလုံရှားနေရရင်တော့အနေနဲ့ပို့ပြီးတော့ကြီးတဲ့ဟာမျိုးတွေ့ရတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအိမ်မှာမီးဖို့ကြောင်နေပတ်သက်လို့ရော
မီးဖို့ကြောင်နေပတ်သက်လို့လည်းဒီလိုပဲမီးဖို့ကြောင်ထဲမှာလျှက်စစ်တည်တဲ့အခါမှာသူကမီးဖို့ကြောင်သုံးပစ္စည်းတွေနဲ့နောက်ဆူဆွတ်တဲ့နေရာနဲ့အဲ့ဒီနေရာတွေနဲ့ဟိုခဝင်းဝေးထားမှာရေဥပမာဘေးရှင်နဲ့မီးခလုတ်နဲ့နီးတာလေနောက်ပါကျိုးတွေ့သွားတဲ့ဥစ္စာကချက်ပြုတ်နေတဲ့နေရာမှာဖြတ်သွားတာတို့ကျိုးတွေကပေါက်ပြဲနေတာတို့အဲ့ဒါတွေကတကယ်တော့အများကြီးချက်လုတ်နေတဲ့ဒီကေဥစ္စာနောက်ပြီးတော့ဒီမီးဖို့ကြောင့်လည်းတန်ရှင်းတွေပါလေလုတ်တဲ့ခါလေးဒီလိုပေါ့အများကြီးတော့ရေသုံးပြီးတော့တုတ်တင်ဆေးကြောရတဲ့အခါမျိုးတွေမှာဆိုရင်မီးဖို့ကြောင့်ဆိုတာကျန်းမာလဲစုံနေနိုင်တယ်လက်ကလည်းစုံနေနိုင်တယ်ခြိုင်နာရဲ့ပစ္စည်းရတယ်တက်တိပစ္စည်းပကံတွေခွဲရောက်ပြီးဇွန်နေဒီလိုချင်းတွေရှိတဲ့အချိန်မှာပြစ်စစ်ကအာဂင်းကိုပြန်ပြီးတော့စီးနေတာမျိုးမရှိအောင်ပုံမှန်ချက်လုတ်တဲ့ဂယူတစ်ဆိုင်နဲ့တကယ်အဲ့ဒီမှာလုံရှားတဲ့နေ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုဒီလုပ်ငန်းခွင်နဲ့ပတ်သက်လို့ဆရာကြီး
လုပ်ငန်းခွင်ရဲ့လျှက်စစ်အနေနဲ့အရေးကြီးတယ်ကြည့်ကြတော့လုပ်ငန်းခွင်ထဲမှာလျှက်စစ်ဂျိုးတည်တမ်းမှုတို့ပါလို့စနစ်ကျဖို့လို့ရယ် quality ကောင်းတဲ့ပစ္စည်းနဲ့တုံးမှုလို့ရယ်လုပ်ငန်းရှင်တွေအားလည်းပဲဒါကိုအထူးယူကြည့်ဖို့လို့ရပါနော်နောက်တစ်ခုကကြတော့လုပ်သားတွေရဲ့ဒီလျှက်စစ်ပစ္စည်းကိရိယာတွေကိုတုံးဆွဲတဲ့အခါမှာလည်းပဲသတ်မှတ်ထားတဲ့စီကံချက်တွေတိုင်းလိုက်နာဖို့လို့ရယ်ဥပမာအပြင်မော်တာတစ်ခုကကာပါကွဲနေကာပါကွဲနေတာကိုပြုပြင်ပြီးမှဒါကိုကယ်ရှားပြီးမှဒီလိုပေါ့နော်နောက်တစ်ခုကကြတော့ဒီလိုပြင်ဆင်နေတဲ့အတခုတွေ့နေအချိန်မဆိုင်မနေအမေမချွတ်ကျင်ကြိုတင်စာကိုထားဖို့တော့လို့နောက်တစ်ခုကတော့လုတ်ခွေနေမှဆိုရင်သူကလူများလည်းဖြစ်နိုင်တဲ့အခြေအနေမှာရှိရအောင်ဒီစီးတွေအတူတူပြတော့အတူတူပြီးနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေဆိုရင်တော့ပို့ပြီးတော့အလျော်ကြည့်တာပေါ့နော်အဲ့ဒီအချိန်မှာမင်းကလုတ်ကိုဘယ်များမှထားတယ်လို့ညင်လာတင်လာတဲ့နေရာနဲ့ဘလို့ချရမယ်လို့အမေရှိတဲ့အခါမှာချက်ချင်းဘလို့ပြေးရမယ်လို့ဒီလိုမျိုးမျက်ကွယ်မှာပါနေဒီလိုဒီလိုပြောထားတာပို့ပေးနေအားလုံးကိုလည်းဒီပြပြထားတာမျိုးလို့ရှိလို့ဒါပြင်ပုံမှန်ကွေမှာတရားရောက်လျက်စစ်အနေနဲ့ဂျုံလာလို့ရှိရင်ဒီလိုဘလိုကဲထုတ်နိုင်မယ်ကိုကိုယ်တိုင်ဘလိုအနေနဲ့ကြည့်အောင်နေနိုင်မယ်ဆိုတဲ့ကိစ္စကိုသိချင်းတင်ကြားထားရင်တော့မှဟိုကောင်းတယ်လို့ကျွန်တော်တို့ဒါမှပုံမှန်ကွေထဲမှာကုဒုံတစ်ခုဖြစ်တာနဲ့ချက်ချင်းဒီလိုကဲထုတ်နိုင်မယ်ဒီလိုတကယ်လို့စက်မကြေကနာတစ်ခုရှိနေရင်လည်းချက်ချင်းပြုစုကုသနိုင်မယ်နောက်တစ်ခုကတော့အနေနဲ့ပြည့်ကြလို့ရှိရင်ဒီဘောကတည်းကနိုင်မဲ့ဒီလိုဘလူးဆက်တယ်နဲ့ဒီလိုအမျိုးတွေလုတ်ခွင်ထဲမှာတခါတည်းကြိုတင်ပြီးတော့ပတ်ပိုက်လေးကျင်တာတွေနဲ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်တော်တာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ကြာသာပတေးညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရဲ့ရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်။တိုင်းရင်းသားတပ်ဖွဲ့တွေချုပ်ကင်တဲ့ဒေသတရားစီရင်ရေးအကြောင်းကိုဥအောင်ခင်ကသုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရဲ့ရှင်။
ဘောတိုင်းရေရာရှည်မြို့နယ်နဲ့ကရင်ပြည်နယ်တန်တောင်မြို့နယ်အကြားကရေဟာအချို့နဲ့ပတ်သက်တဲ့ပိုင်ဆိုင်ခွင့်လက်မှတ်ကို KNU ကရင်အမျိုးသားအစည်းအရုံးကထုတ်ပေးထားပါတယ်။ဒါပေမဲ့ဒီလိုလုပ်တာဟာအငင်းပွားစရာပြဿနာဖြစ်နိုင်တာမို့ဘောတိုင်းအစိုးရအဖွဲ့နေဆက်ရေးရာနဲ့လုံခြုံရေးဝန်ကြီးဌာနကလွန်ခဲ့တဲ့လကကန့်ကွက်လိုက်ပါတယ်။ဒါကိုကြည့်ရင်တိုင်းရင်းသားလက်နက်ကိုင်တွေနေပေါင်းများစွာကြီးစိုးခဲ့တဲ့ဒေသမှာဘဟုအစိုးရပြတ်ထန်းတဲ့ဥပဒေကိုမကျင့်သုံးတာထင်ရှားပါသည်ဘဟုအစိုးရအာဏာစက်မတိရောက်တဲ့ဒေသမှာဒလေထုံးဆောင်ဥပဒေကိုအသုံးများပါသည်နှစ်ပေါင်းများစွာပြည်တွင်းစစ်ဖြစ်ခဲ့တာကြောင့်မြန်မာနိုင်ငံနေရာအတော်များများကို တိုင်းနာလင်းတဲ့ကင်တပ်ဖွဲ့တွေကချုပ်ကင်ထားတာတွေ့ရပါတယ်။အစိုးရတပ်ကဖွဲ့စည်းထားတဲ့ပြည်သူ့စစ်သည်တို့နေကြားဆောင်တပ်ရဲ့ချုပ်ကင်အောက်မှာကျရောက်နေတဲ့နေမြေတွေလည်းရှိပါတယ်။တိုင်းနာတပ်ဖွဲ့ရဲ့လက်အောက်ခံဒေသမှာဓလေ့ထုံးစံကိုလိုက်နာတာရှိသလိုချုပ်ကင်တဲ့တပ်ဖွဲ့ရဲ့တရားစီရင်မှုကိုနာခံတာမျိုးလည်းရှိပါသေး။ဒါပေမဲ့တိုင်းနာတပ်ဖွဲ့တွေကျင့်သုံးနေတဲ့တရားစီရင်ရေးကိုဒေသကမဟုတ်တဲ့အပြင်လူတွေမသိကြတာများပါသေး
။ဒါကြောင့်တိုင်းရင်းသားတပ်ဖွဲ့တွေကျင့်သုံးတဲ့တရားစီရင်ရေးစနစ်ကိုသိရှိနိုင်ဖို့အတွက် Asia Foundation ကသူတေသီ Brian McCartan နဲ့Kim Joliffe ကိုတောင်းဝန်ပေးပါတယ်။အစိုးရအာဏာစက်မရောက်နိုင်တဲ့ကျေးလက်ဒေသတွေမှာဓလေ့ထုံးစံကိုအခြေခံတဲ့တရားစီရင်ရေးစနစ်ကိုကျင့်သုံးတယ်လို့ဆိုပါတယ်။အင်္ဂလိပ်ကိုလိုနီခေတ်မှာကိုယ်ပိုင်အုပ်ချုပ်ခွင့်အသင့်အတင့်ရတဲ့ပြည်နယ်တွေမှာဓလေ့ထုံးစံဥပဒေလွှမ်းမိုးမှုများပြီးတိုက်ရိုက်အုပ်ချုပ်တဲ့ပြည်မမှာတော့ကိုလိုနီဥပဒေကိုကျင့်သုံးကြပါတယ်။ဒါကြောင့်ပြည်မနဲ့ရောနှောမှုများတဲ့ကရင်နဲ့မွန်ပြည်နယ်မှာကိုလိုနီဥပဒေလွှမ်းမိုးမှုပိုများတာတွေ့ရပါတယ်။ KNU ခေါင်းဆောင်စောပဦးကြီးဟာအင်္ဂလန်မှာဥပဒေပညာသင်ကြားခဲ့သူဖြစ်လို့ KNU တရားစီရင်ရေးနဲ့ရဲတပ်ဖွဲ့ဟာဗြိတိသျှကိုလိုနီဥပဒေမှာအခြေခံထားပါတယ်
။ဒါကြောင့် KNU နေမြေမှာတရားစီရင်ရေးနဲ့တရားရေးကိုအခိုင်အမာတည်ဆောက်ထားပါတယ်။တရားရေးဌာနတရားစီရင်ရေးဌာနနဲ့ရဲအဖွဲ့စသဖြင့် KNU မှာဌာန3ခုရှိပါတယ်။တရားရေးဌာနဟာဥပဒေပြဋ္ဌာန်းမှုနဲ့တရားဥပဒေဘုဒ္ဓတာပြန်ပေါင်းမှုအတွက်တာဝန်ယူရပါတယ်။တရားရေးဌာနဟာဘူကော်မတီမှာပါဝင်ပေမဲ့ခရိုင်နဲ့မြို့နယ်အစ်စ်မှာမပါဝင်ပါဘူး။တရားစီရင်ရေးဌာနဟာပြည်ကြားလွတ်လပ်တဲ့အဖွဲ့ဖြစ်ပါတယ်။တရားရုံးချုပ်မှာတရားသူကြီး3ဦးရှိပြီး၄နှစ်တစ်ကြိမ်ကျင်းပတဲ့ KNU Congress ကရွေးကောက်တင်မြှောက်သူတွေဖြစ်ပါတယ်။ခရိုင်နဲ့မြို့နယ်မှာတရားသူကြီး2ဦးစီကိုနနစ်တခါရွေးကောက်တင်မြှောက်ပါတယ်တရားသူကြီးမာတာအမှုစစ်ဆေးနိုင်ခွင့်ရှိပေမဲ့လက်တွေ့မှာတော့ KNLD တမှုတွေကလည်းအမှုကိုစီရင်ဆုံးဖြတ်တာမျိုးတွေရှိပါတယ
် KNPF ကကရင်ရဲတပ်ဖွဲ့ကို1992ခုနှစ်မှာတည်ထောင်ပြီး KNU နယ်မြေတည်ငြိမ်ရေးအတွက်တာဝန်ယူရပါတယ် KNU နယ်မြေဖြစ်တဲ့ခရိုင်ခုနှစ်ခုမှာကရင်ရဲတပ်ဖွဲ့ဝင်600ကျော်နေရာခြားထားပါတယ်ခရိုင်လေးခုမှာအကျဉ်းထောင်ရှိပြီးမြို့နယ်အစ်စ်မှာမရှိပါဘူး KNU တရားစီရင်ရေးကိုလက်နက်ကန်ပဋိပက္ခကာလနဲ့အစဉ်ပြေအောင်စီမံထားဖို့ရပါတယ်မွန်ပြည်သက်ပါတီမှလည်း1995အပြည့်ရက်သဘောတူချက်အရကိုပိုင်အုပ်ချုပ်ခွင့်ရနေမြေအချို့ရှိပါတယ်အဲ့ဒီတဲမှာထိုင်းနဲ့ဆက်ဆက်နေတဲ့အပိုင်းဟာအကြီးဆုံးဖြစ်ပြီး KNU နဲ့ပိုင်ဆိုင်မှုအငင်းပွားတဲ့နေမြေတွေလည်းရှိပါတယ်မွန်ပြည်သက်ပါတီတရားစီရင်ရေးဟာအုပ်ချုပ်ရေးလက်အောက်မှာရှိနေပါတယ်ဘ ਹੁ တရားရေးကော်မတီခရိုင်ကော်မတီနဲ့မြို့နယ်ကော်မတီရှိပြီးကိုလိုနီခေတ်ဥပဒေကိုပြန်လည်ပြင်ဆင်ကျင့်သုံးတယ်လို့ဆိုပါတယ
်ရှမ်းပြည်နယ်နဲ့မြမပြည်မြောက်ပိုင်းကလက်နက်ကင်အဖွဲ့အုပ်ချုပ်တဲ့ဒေသဟာစစ်စင်ရေးအရာဖွဲ့စည်းထားကြတာဖြစ်လို့အုပ်ချုပ်ရေးနဲ့တရားစီရင်ရေးမှာအခြေခံလောက်တာရှိပါတယ်လက်နက်ကင်သူကဖာစီတီကျေးလက်ဓလေ့ထုံးစံဥပဒေအရစီရင်ချက်ချပါတယ်KNPP ကရင်နီအမျိုးသားတိုးတက်ရေးပါတီကတော့ဝါရင်အဖွဲ့ဝင်တွေရေးဆွဲထားတဲ့ဥပဒေစာအုပ်အရအငင်းပွားမှုနဲ့မှုခင်းအသေးစားတွေကိုစစ်ဆေးပါတယ်။ဘ ਹੁ ခရိုင်မြို့နယ်အစင်းစင်မှာတရားရေးကော်မတီတွေရှိပါတယ်။ဒိုင်းနာတပ်ဖွဲ့တိုင်းမှာပြည်သားတရားစီရင်ရေးစနစ်တည်ရှိကြပါတယ်။ဒါကြောင့်မို့တိုက်ပွဲကာလမှာမတိမငြိမ်ဖြစ်ပေမဲ့တိုက်ပွဲမရှိတဲ့အခါမှာတရားရေးစနစ်ကိုပြန်လည်ကျင့်သုံးနိုင်ကြပါတယ်။တိုင်းရင်းသားတရားရေးစနစ်ချက်ခိုင်တဲ့ဒေသတွေမှာလူစုကိုင်းတွေခြေကိုယူဖို့ခက်ခဲပါတယ်။တချို့နေရာတွေမှာတိုင်းရင်းသားစနစ်ကိုအစိုးရစနစ်တဲ့ပိုပြီးနှစ်သက်ကြပါတယ်။ထိ ंच ုံမှုရှုပ်ထွေးတဲ့နေရာတွေမှာသာဒေသခံတွေဟာသူတို့နဲ့အကန့်ညီဆုံးဖြစ်တဲ့တရားစီရင်ရေးစနစ်ကိုရွေးချယ်တယ်လို့ဆိုပါတယ်။လက်နက်ကိုင်အဖွဲ့ကြီးတွေကြီးစိုးတဲ့နေမြေမှာတရားစီရင်မှုကိုအလွဲသုံးစားလုပ်တာတွေရှိပါတယ်။တိုင်းရင်းသားတရားစီရင်ရေးမှာဓလေ့ထုံးစံရင်ကျေးမှုလူမှုစီးပွားရေးနဲ့နိုင်ငံရေးအရာကွဲပြားခြားနားတာတွေကိုပြုပြင်ပြောင်းလဲရမှာသတိထားတဲ့ကြောင်းသူတေသီ Brian McCartan နဲ့ Jim Joliffe ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ကူညီတင်ဆက်ပေးထားတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ဖို့ချုပ်မြင်းစီကျေးရုပ်ထုထားရှိဖို့ဆက်ပြီးလှုပ်ဆောင်သွားမယ်ဆိုရင်တော့ဆက်လက်ကန့်ကွက်သွားမယ်လို့ခရီနီတီလူငယ်တွေကပြောဆိုခဲ့ပါတယ်။မွန်မျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့တပါတီတည်းပေါင်းစည်းဖို့သဘောတူညီခဲ့ကြတယ်ဆိုတာနဲ့21ရာစုတတိယအကြိမ်ပင်လုံညီလာခံရဲ့သဘောတူညီချက်အပေါ်တိုင်းရင်သားခေါင်းဆောင်တွေဘလို့အမြင်ရှိနေပါသလဲဆိုတာတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကြရပြည်နယ်လူထုအချင်းချင်းကြားမှာထိတ်တိတ်ဖြစ်ပေါ်စီတဲ့ကိစ္စတွေပေါ်လာရင်တော့တတ်နိုင်တဲ့လောက်ရှောင်ရှားသွားမှာဖြစ်ပေမဲ့ဗိုလ်ချုပ်မြင့်စည်းကျေးရုပ်ထုထားရှိဖို့ဆက်ပြီးလှုပ်ဆောင်မယ်ဆိုရင်တော့ဆက်လက်ကန့်ကွက်သွားမယ်လို့ကရင်နီပြည်လူငယ်တွေကပြောဆိုလိုက်ပါတယ်။ရန်ကုန်မြို့ Orchid Hotel မှာဇူလိုင်လ24ရက်နေ့ကပြုလုပ်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုနဲ့ပတ်သက်ပြီးကရင်နီပြည်နယ်ရှိပြည်နယ်လူထုကြားစိတ်ဝမ်းကွဲမှုမတိမငြိမ်ဖြစ်စေမှုများအပေါ်ကရင်နီလူငယ်တွေရဲ့သဘောထားတွေကိုရှင်းလင်းခြင်းတည်င်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါပြည်နယ်အစိုးရဦးဆောင်တဲ့ဗိုလ်ချုပ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီကိုဖျက်သိမ်းလိုက်ပြီးလို့ကြားပြည်နယ်ဝန်ကြီးချုပ်ကပြောကြားသွားပေမဲ့ကျေးရုပ်ထုထားရှိရေးကိုလူထုကဦးဆောင်စီစဉ်မယ်ဆိုရင်ပတ်ပိုးပေးဖို့အသင့်ရှိကြောင်းလည်းပြောဆိုတဲ့အတွက်ကန့်ကွက်သူနဲ့ထောက်ခံသူတွေကြားမှာရန်တိုက်ပေးတယ်လို့ဖြစ်နေတယ်လို့ကြားမျိုးဆက်တစ်လူငယ်ခွန်ဘန်းနဲ့ပုတ်ကပြောကြားသွားပါတယ်
မွန်မျိုးရပါတီ MMP နဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP တို့နှစ်ပါတီကနေတစ်ပါတီတည်းပေါင်းစည်းဖို့သဘောတူညီခဲ့ကြပါတယ်။ဇူလိုင်လ23ရက်နေ့ကမော်လမြိုင်မြို့ ANDP ရုံးဆွေးနွေးပွဲကနေသဘောတူညီခဲ့ပြီးပါတီအမည်ကိုတော့အတိမပြည့်ရသေးဘူးလို့မွန်မျိုးရပါတီတွဲပက်သွင်းမှုတဲ့နာလီသမကပြောပါတယ်။နှစ်ပါတီပေါင်းစည်းရေးကိုအလုံးအပြည့်အစုံသဘောတူညီကြပြီးလက်ရှိနှစ်ပါတီလုံးကဥက္ကဋ္ဌသွင်းမှုအလုံးပေါင်းတာဝန်ခွဲဝေမှုတွေပြုလုပ်ခဲ့ရမှာဥက္ကဋ္ဌနာတင်အောင်ဒုဥ္ဌသစ်နိုင်လှိုင်အောင်ဒုဥ္ဌနှစ်နိုင်ဝေသိန်းဒုဥ္ဌသုံးနာချမ်းသွဲသူသူသွင်းမှုတောက်တာမင်းလွယ်စုတွဲဖက်သွင်းမှုတဲ့နာလီသမားတို့ကိုရွေးချယ်ခဲ့ပါတယ်ပါတီပေါင်းစည်းရေးသဘောတူညီချက်တွေကိုတက်ဆိုင်ရာမြို့နယ်တည်တည်မှရှိတဲ့အောက်ခြေပါတီဝင်တွေကိုတလခအရှင်းလင်းပွဲတွေပြုလုပ်သွားမှာဖြစ်ပြီးပြန့်ကျဲနေတဲ့မော်နိုင်ငံရေးအင်အားစုတွေပါဝင်လာဖို့ကတော့နှစ်ပါတီပေါင်းစည်းရေးလုပ်ငန်းပြည့်မြောက်ပြီးမှသာဗိုလ်လူမှုဆောင်ကော်မတီကနေကင်တွယ်သွားလိမ့်မယ်လို့ဆိုပါတယ
်ရှမ်းပြည်အရှေ့ပိုင်းမိုင်းဖြတ်မြို့နယ်ကလေယာမြေကတသိန်းခွဲ area မှာပြုလုပ်မဲ့ကြောက်မီတွေးတူးဖော်ရေးစီမံကိန်းကိုအလိုမရှိကြောင်းမိုင်းဖြတ်မြို့နယ်ရမီရဖရီနဲ့နိုင်ငံရေးပါတီတွေဒေသခံလူထုစုပေါင်းလက်မှတ်ရေးထိုးထားတဲ့စာကိုပြည်တော်စုအစိုးရစီကိုပေးပို့မှာဖြစ်ပါတယ်။ဇူလိုင်လ23ရက်နေ့ကမိုင်းဖြတ်မြို့မှာတွေ့ဆုံဆွေးနွေးမှုပြုခဲ့ကြတာဖြစ်ပါတယ်။မိုင်းဖြတ်မြို့နယ်ကြားဖြူပါတီရဲ့မြို့နယ်ဥက္ကရာဇိုက်ကမ်ဆန်ကတိရခန်လူထုစုပေါင်းကန့်ကွက်လက်မှတ်ရေးထိုးထားတဲ့စာကိုပြည်နယ်အစိုးရစီကိုပြီးခဲ့တဲ့နှစ်နောက်ပိုင်းကတင်ပြခဲ့ပေမဲ့အစိုးရကဆောင်ရွက်ပေးမှုမရှိလို့ပြည်ထောင်စုအစိုးရထံကိုစာဆက်ပေးပို့မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဒီကြောင့်မီးသွေးတူးဖော်ရေးစီမံကိန်းအောင်မြင်စွာအကောင့်ထဲပေါ်နိုင်ဖို့အတွက်ဩစတေးလျနိုင်ငံ SS Resource Asia Company Limited ရဲ့ကုမ္ပဏီကိုယ်စားလှယ်တွေကနေမိုင်းဖြတ်ဒေသခံတွေစီကို၃ကြိမ်ထပ်မံရောက်ရှိစီရင်ခဲ့ပေမဲ့ဒေသခံလူထုအနေနဲ့သဘောတူညီမှုမရှိခဲ့ပါဘူး။
လာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပပြုလုပ်မဲ့ချင်းပြည်နယ်ကြားဖြတ်ရွေးကောက်ပွဲမှာနိုင်ငံရေးပါတီ5ခုဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ချင်းပြည်နယ်တွင်ကြားဖြတ်ရွေးကောက်ပွဲကိုကံပလက်မြို့နယ်မတူပီမြို့နယ်မှာကျင်းပမှာဖြစ်ပြီးကံပလက်မြို့နယ်ကြားဖြတ်ရွေးကောက်ပွဲမှာချင်းမျိုးရဒီမိုကရက်တစ်ပါတီ CNDP ချင်းသူသက်ရေးပါတီ CPP အမျိုးသားဒီမိုကရေစီဘွဲချုပ် NLD နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP တို့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးမတူပီမြို့နယ်ကြားဖြတ်ရွေးကောက်ပွဲမှာချင်းဒီမိုကရေစီဘွဲချုပ် CRD နဲ့အမျိုးသားဒီမိုကရေစီဘွဲချုပ် NLD တို့ရှင်ပြန်ကြမှာလို့ပြည်내ရွေးကောက်ပွဲကော်မရှင်ဖွဲ့သွင်းမှုဦးလင်းကျော်ကပြောပါတယ
်။တမရော်ထံလက်နက်ချအလင်းဝင်သွားတဲ့ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC တပ်ဖွဲ့ဝင်အင်အား23ဦးရဲ့အဖွဲ့ခေါင်းဆောင်တွေဟာငွေကြေးအရှုပ်ရှင်းရှိတယ်လို့ KNU KNLAPC ဗဟိုကပြောဆိုလိုက်ပါတယ်။ဇူလိုင်လ18ရက်နေ့ကအလင်းဝင်သွားတဲ့အဖွဲ့ခေါင်းဆောင်စောတွေးအောင်ဟာငွေကြေးရေးနဲ့ပတ်သက်ပြီးဒေသခံများတိုင်ကြားချက်အရ၎င်းဗဟိုအဖွဲ့ကမကြာခဏခေါ်ယူသတိပေးတာရှိတယ်လို့ဖန်ဝရန်ထုတ်ထားတာလည်းရှိတယ်လို့ KNU KNLAPC ဗဟိုကတွဲဖက်တွင်ရင်မူဗိုလ်မှူးကြီးစောကျော်ညွန့်ကပြောပါတယ် ဒီအလင်းဝင်သွားတဲ့ KNU KNLAPC တပ်ဖွဲ့ဝင်23ဦးဟာတာမန်ပြည်သူဘဝနဲ့နေထိုင်လိုပြီးလက်နက်ခဲယမ်းနဲ့ဆက်ဆက်ပစ္စည်းများနဲ့အတူဥပဒေပေါင်းအတွင်ဝင်ရောက်ခဲ့တာဖြစ်တယ်လို့တပ်မတော်ဘက်ကတည်င်းထုတ်ပြန်ထားတာရှိပါတယ်
။ရခတ်ပူရသာသနာလင်္ကာရအသိဉာဏ်အစီအစဉ်နဲ့ဘုကိုယ်တိုင်းဒေသကြီးရွှေတောင်မြို့နယ်မယမ်းမှန်ကျေးရွာမှာကိန်းဝတ်ဆံပင်နေတဲ့ရှင်ကျော်မှုနီကိုရခိုင်ပြည်ကိုယာယီပစ်စာပူဇော်ခံမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးဖြစ်တယ်လို့ရခတ်ပူရသာသနာလင်္ကာရအသိဉာဏ်ကနေထုတ်ပြန်ထားပါတယ်။အဲ့ဒီကြေညာချက်ကို24ရက်နေ့စွဲနဲ့ထုတ်ပြန်တာဖြစ်ပြီးဖျားပိစာအပူဇော်ခံရေးကိစ္စမှာမုံမြကောင်းမွန်တဲ့စေတနာဖြစ်ပေမဲ့လည်းအချိန်ကမသိတဲ့အတွက်မပိတ်ဆောင်သင့်လို့ဇာတော်ကြီးတွေကဩဝါဒပေးတယ်လို့လူမှုဖွဲ့စည်းတွေကလည်းသဘောထားပေးတဲ့အတွက်အစီအစဉ်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ရှင်ကျော်မှုနီမန္တလေးမဟာမှုနီဖျားအပါဝင်မှုနီငါးစုကိုရခိုင်ပြည်ကိုအမရပူရပရင်ဘိုးတော်ဦးဝိုင်းသိမ်းယူပြီးနောက်အိရှိမင်းသားတီဟသူရကမြန်မာပြည်ကိုပိတ်ဆောင်သွားတာဖြစ်တယ်လို့သမိုင်းမှတ်သားရသိရပါတယ်။
တင်လွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။27ရာစုတတိယအကြိမ်ပင်လုံညီလာခံပြီးစီးခဲ့ပေမဲ့ညီလာခံကသဘောတူညီချက်တွေမှာတရင်သားတွေအတွက်ရေရတဲ့အာမခံချက်တွေမပါသေးသလိုငြိမ်းချမ်းရေးရှေ့ဆက်ခီတိုးတက်နိုင်တယ်လို့လည်းမဆိုနိုင်သေးကြောင်းတရင်သားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်။
ကျင်းပပြီးစီးခဲ့တဲ့27ရာစုပင်လုံတတိယအစည်းအဝေးညီလာခံကသဘောတူညီချက်တွေမှာပြည်တွင်းငြိမ်းချမ်းရေးကိုအမခနိုင်တဲ့အချက်တွေမပါဝင်ဘူးလို့ UBDJC ဒုဥက္ကဋ္ဌဒေါက်တာဆလိုင်းရှာမုံစာခေါင်းကအခုလိုပြောကြားခဲ့ပါတယ်
။ဒီညီလာခံတွေကျင်းပပြီးတော့ငြိမ်းချမ်းရေးဆွေးနွေးပွဲကိုကျွန်တော်တို့လုပ်နေတာဟာအသစ်90ကြာပြီဖြစ်တဲ့ပြည်တွင်းစစ်ကိုချုပ်နှိမ့်စေဖို့ဖြစ်ပါတယ်။အခုရလာတဲ့အချက်အလက်တွေဟာပြည်တွင်းငြိမ်းချမ်းရေးကိုအမခံချက်ပေးနိုင်တဲ့အချက်အလက်တွေအလုံးအလုံးမရှိသေးဘူးဆိုတာကျွန်တော်ဟုတ်ခံချင်ပါတယ်။
တိုင်းရင်းသားတွေအနေနဲ့ကတော့ကိုပိုင်ပြတ်ထန်းခွေအခွေရေးအမခံချက်ရှိတဲ့ပြည်တော်စုတိဆောက်ဖို့လိုလားတယ်လို့ဒေါက်တာဆလိုင်းချာမောင်စာကောင်းကအခုလိုပဲထပ်ပြောသွားပါတယ်
။ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်တော်ခိုင်ရဲ့ဖွဲ့စည်းကနေပြီးတော့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတော့ပြည်ထောင်စုတိဆောက်ရေးအတွက်အခြေခံရမယ့်မူအများစုကိုတော်လကောင်းအဓိကအရေးကြီးတဲ့မူအလုံးကိုကျွန်တော်တို့တင်ပြပြီးပြီ။ပြီးတော့အနှစ်90ကြာပြီဖြစ်တဲ့ဘီတွင်းငင်းချမ်းကြီးဘီတွင်းစီ6ငင်းရဲ့အတွက်လူအပ်တဲ့အခြေခံမှုအားလုံးကိုကျွန်တော်တို့ကျင်ပြပြီးပြီ။တို့တောင်းဆိုတဲ့တောင်းဆိုချက်ကဒီမိုကရေစီရဲ့အမျိုးသားတန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အခွင့်အရေးများအပြည့်အဝအာမခံချက်ရှိသောပြည်ထောင်စုတည်ဆောက်မှုဖြစ်ပါတယ
်။အလားတူငင်းချမ်းရေးပြင်းပြောင်းစေဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြိုးပမ်းလာခဲ့တဲ့9နှစ်တာကာလအတွင်းမှာ27ရာစုပင်လုံတတိယစီဝေးကျင်းပနိုင်တဲ့အခင်းကျင်းကိုရောက်ရှိလာပေမဲ့လည်းငြိမ်းချမ်းရေးလုပ်ငန်းတိုးတက်လာတယ်လို့မဆိုနိုင်သေးကြောင်းမွန်ပြည်သစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပဲပြောသွားပါတယ်
။ဘာမှမတိုးတက်သေးဘူးဗျာ။အဓိကကြားတဲ့နိုင်ငံရေးပိုင်းဖက်ဒရယ်ပိုင်းတိုင်းသာကွင်းရေးဘာမှမဆိုနေသေးဘူး။အဓိကကြားတဲ့အပိုင်းတွေကိုမကင်တွေ့ပဲနဲ့ပေါ့ဗျာ။အပေါ်ယံမှာနှမ်းဖြူနေတဲ့ပုံစံလောက်ပဲဆိုတော့ဟန်ပြသဘောပဲပေါ့နော်
မနစ်ကကျင်းပပြီးစီးခဲ့တဲ့ညီလာခံကနေ38ချက်ကိုရရှိထားတဲ့အတွက်အခုချိန်မှဆိုရင်စုစုပေါင်းအချက်52ချက်ကိုပြည်တော်စုသဘောတူစာချုပ်မှာလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်ရှင
်ဆက်ပြီးတော့မွန်ပြည်နယ်ကြိုက်မြော်မြို့နယ်မော်လမြိုင်စစ်မှုဇုန်မှာရှိနေတဲ့ကြောက်မီသွေးနဲ့စမ်းသက်လဲပတ်နေတဲ့ခနောက်စိမ့်ဆက်ယုံကနေအနံ့စိုးတွေထွက်နေတာကြောင့်ဆက်ယုံကိုပိတ်သိမ်းပေးဖို့နဲ့လူသူနဲ့ဝေးရကိုပြောင်းရွှေ့ပေးဖို့ဒေသခံ100လောက်ကဇူလိုင်လ22ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မီးရင်စနိုင်းကနေစူးစီးတင်ဆက်ထားပါတယ
်။မော်လမြိုင်စစ်မှုဆောင်မှာရှိနေတဲ့ခနောက်စိမ့်ဆက်ရုံကနေအနောက်ဆိုးတွေထွက်နေတာကိုပြေရှင်းပေးဖို့တက်ဆိုင်ရာပြည်နယ်ဆိုးရဖွဲ့ကိုလက်မှတ်ရေးထိုးတန်းကြားခဲ့ပေမဲ့သဆုံးတရာရည်ယူပေးတာမရှိလို့အခုလိုဆန္ဒထုတ်ဖော်ရတဲ့အထိလောက်ရတာဖြစ်တယ်လို့ဆန္ဒပြတ်ကောင်းဆောင်သူဖြစ်တဲ့ကိုစောစောဟန်ကအခုလိုပြောပါတယ
်။ဖြစ်တဲ့စကားပြောခဲ့ပါတယ်ဒီအနောက်ဆိုးတွေတော်တော်လေးဒေသခံလူတွေတော်တော်လေးခံစားရတယ်ပေါ့နော်ခံစားရတဲ့အချိန်မှာလည်းအလွန်ကြုံဖြစ်တယ်ကြက်မကြီးထိခိုက်တဲ့နေသားတွေဖြစ်တယ်ဆက်ရွာဆော့ဆုတ်လိုက်တဲ့ငွေတွေကလည်းဒီနားပတ်ဝန်းကျင်တော်တော်လေးနမ်းတာကိုဆိုးရွားကပြောတယ်မနမ်းပါဘူးလေစက်ကပိုင်လောက်သာနမ်းပါတယ်တဲ့ကျွန်တော်တို့ကစက်ကပိုင်လောက်နမ်းတာမဟုတ်ဘူးအငဲနမ်းနေရတယ်ဆိုတဲ့ကြောင့်သိစေချင်တော့လို့ဒီလူတွေနဲ့ပြောလို့မရတော့ဘူးနိုင်ငံတော်ကလည်းသိအောင်ဆိုကျွန်တော်တို့ဆန္ဒထုတ်တာပဲ
စမုတ်ဆောင်ကနေအနပေါင်းဆောင်ထွက်နေပေမဲ့ခနောက်ဆိုင်ဆက်ရောင်ကနေထွက်ရနဟာတခြားနာတွေနဲ့မတူပဲခန်းစားရခက်ပြီးယူဆိုင်မိလျင်အသက်ရှူကြတာလပင်းချောက်တာကောင်းမှုတာအနာချောင်းဆိုးတဲ့ဝေဒနာတွေခန်းစားရတယ်လို့ဆက်ရောင်နားမှာနေနေတဲ့ဒေါ်ကြည်တန်းကအခုလိုပြောပါဗျာ
ဒီတန်ရေကျော်တို့ဘာလို့ဘာနာအနာသမီးနဲ့လဲကျွန်တော်ခန်းစားလို့ရ
ခဏတည်းရဲ့နန်းနာမမူးပြီးလဲပြီးတော့သိရမယ့်အရာမဟုတ်ဘူးအလောက်လည်းမလောက်နိုင်သူကနေ့မဆောင်ညမဆောင်စနေပေါ့လေမူးတော့မူးရဲ့အန်လည်းအန်တယ်အန်ဒီတော့ဆိုဖေးလည်းမရောက်နိုင်ဘူး
စန္ဒပြသူတွေဟာအနတ်ဆိုးထွက်ကြမိသွေးတောင်ခနောက်ဆိုင်ဆက်ယုံကိုပိတ်သိမ်းပေးဖို့နဲ့ဆက်ယုံကိုလက်ပတ်ခွေပြုတဲ့တာဝန်ရှိသူတွေအကတိကင်းရှင်းမှုရှိမရှိဖော်ထုတ်စစ်ဆေးအရေးယူပေးဖို့တောင်းဆိုစန္ဒပြခဲ့ကြပါတယ်။ဒါအပြင်ဆက်ယုံပိတ်သိမ်းပေးဖို့ကောက်ကွက်လက်မှတ်ကောက်ခံပြီးနိုင်ငံတော်ဓမ္မရနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ထံတင်ပြသွားမယ်လို့စန္ဒပြသူတွေကပြောပါတယ်။ခနောက်ဆိုင်ဆက်ယုံကနေအနတ်ဆိုးများထွက်နေတာကိုထိန်းချုပ်ဖို့ကော်မတီကိုညွှန်ကြားထားပြီးလိုက်နာမှုမရှိဘူးဆိုရင်အရေးယူသွားမယ်လို့မွန်ပြည်နယ်အစိုးရဖွဲ့တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကဇူလိုင်လ10ရက်နေ့ကပြောခဲ့ပါတယ်။မော်လမြိုင်စစ်မှုဆောင်မှာခနောက်စိမ့်ဆက်ယုံ6ယုံရှိပါတယ်။ဆက်ယုံ6ယုံအနက်မှာအရှိမျောက်ဆင်းပြီးတော့ခနောက်စိမ့်ဆက်ယုံကို2018ခုနှစ်အောက်တိုဘာလ2ရက်နေ့က၎င်းမြန်မာရှင်းရှင်းခနောက်စိမ့်ဆက်ယုံကိုနိုဝင်ဘာလ20ရက်နေ့က၎င်းစမ်းသပ်လည်ပတ်ဖို့ပြည်နယ်အစိုးရကခွင့်ပြုထားခဲ့ပါတယ်။
ခုဆက်ပြီးသတင်းကြေချက်ကိုနားဆင်ကြရမှာပါရှင်
။ပို့ချုပ်မြင်းစည်းကြေုပ်ထုထားရှိဖို့ဆက်ပြီးလှုပ်ဆောင်မယ်ဆိုရင်တော့ဆက်လက်ကန့်ကွက်သွားမယ်လို့ရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကရင်နီပြည်လူငယ်တွေကပြောဆိုခဲ့ပါတယ်။မွန်အမျိုးသားပါတီနဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီတို့နှစ်ပါတီကနေတပါးတွေပေါင်းစည်းဖို့သဘောတူညီခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်ဒေတာတရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။ကမ္ဘာနဲ့ဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်အစိုးရရဲ့ဦးစားပေးမူဝါဒတရားဖြစ်တဲ့အကြောင်းအမေရိကန်ဒုသမရမိုက်ပင်ဆာဒီနေ့လုပ်တဲ့ဘာသာရေးလွတ်လပ်ခွင့်နိုင်ငံတကာညီလာခံမင်ငွန်းနဲ့မှထပ်သွင်းပြောဆိုသွားပါတယ်။ပထမဆုံးကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုအမေရိကန်နိုင်ငံရေးဌာနကဦးဆောင်ကျင်းပနေပြီးဒီနေ့နောက်ဆုံးနေ့အဖြစ်အဖွဲ့မင်ငွန်းကိုဒုသမရပန့်စ်ကပြောဆိုခဲ့တာပါ။ကမ္ဘာနဲ့ဘာသာရေးလွတ်လပ်ခွင့်အတွက်ပထမကြေညာစာရန်တစောင်းကိုလည်းအခုညီလာခံပြီးထုတ်ပြန်သွားမှာဖြစ်ပြီးဒီထွက်လုပ်ငန်းအကောင့်ထဲပို့ဖို့ရန်ပုံငွေဖွဲ့ကိုဖွဲ့စည်းသွားမှာဖြစ်တဲ့အကြောင်းလည်းဒုသမရကကြေညာထားပါတယ်။ဒီထဲမှာဦးစားပေးနိုင်ငံတနေနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုလည်းထည့်သွင်းနေတာပါ။တူဂီနိုင်ငံမှာအမေရိကန်နိုင်ငံသားခရီးယန်ဖုန်းတော်ကြီးမချာသေးရင်ကပဲပြန်လွတ်လာတဲ့အပေါ်မှာလည်းကြိုဆိုကြောင်းဒုသမရပန့်စ်ကထည့်သွင်းပြောဆိုခဲ့ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုကိုအထူးစုံစမ်းစစ်ဆေးမှုကဖော်ထုတ်နေတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပြည့်ပြည့်စုံစုံတင်ပြဖို့ပြက်ကွက်မှုလုံထုံးလုံနည်းနဲ့ညီဆောင်ရွက်ဖို့ပြက်ကွက်မှုဆွဆွဲချက်တွေနဲ့ဒုတိယရှင်းနေချုပ်ရော့ဒ်အော်ဇန်စတိုင်ကိုအရေးယူနိုင်ဖို့အလွတ်တော်မှာရှိတဲ့ Republican အမတ်ချုပ်မနေ့ကစတင်ကြိုးပမ်းကြပါတယ်။ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုတော့ရှင်းနေချုပ် Jeff Sessions ဘေးထွက်ခဲ့ပြီးနောက်မှာပဲအော်ဇန်စတိုင်ကတာဝန်ယူထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူမှုကြီးကြပ်ရေးဥပဒေသေးရဖန်ဆီးထင်ထိတ်ထားပြီးတကွဲတပြားဖြစ်နေတဲ့သားသမီးနဲ့မိဘ2500ယောက်ကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့တရားရုံးကနောက်ဆုံးသတ်မှတ်ထားတဲ့ရက်ဒီနေ့ကုံဆုံးတော့မှာဖြစ်ပါတယ်။အမိမြေလုံခြုံရေးဝန်ကြီးကတော့သတ်မှတ်ရက်အမိဆောင်းနေမှာဖြစ်တဲ့အကြောင်းလွှတ်တော်ကော်မတီတစ်ခုကိုမနေ့တုန်းကပဲပြောဆိုထားတာပါ။ပြည်ထောင်နိုင်ငံပေကျင်းမြို့တော်ကအမေရိကန်တန်ရုံးအပြင်ဘက်မှာဒီကနေ့လက်လုံဘုံတလုံးပောက်ခွဲရကဘုံးတင်လာတဲ့အမျိုးသားထိခိုက်ဒဏ်ရာရသွားပါတယ်။ဘုံးပောက်ခွဲသူဟာပြည်ထောင်နိုင်ငံအတွင်းမွန်ဂိုလီးယားဒေသကအသက်26နှစ်အရွယ်အမျိုးသားတူဖြစ်တဲ့အကြောင်းပေကျင်းမြို့တော်ရဲတပ်ဖွဲ့ကအတည်ပြုထားတာပါ။ဘုံးပောက်ခွဲမှုကြောင့်ပောက်ခွဲသူရဲ့လက်မှာလည်းဒဏ်ရာရရှိသွားခဲ့ပါတယ်
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကအကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vasco Volaris ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလိုင်းတိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျမမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.